America in Burmese.
မင်္ဂလာပါရှင် VOA မြန်မာပိုင်းရဲ့မေလ22ရက်ကြာသပတေးနေ့အစီအစဉ်တွေကို Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ကျွန်မဆုမြတ်ပါပါရှင်။ COVID-19 ကပ်ရောဂါအရေးပေါ်အခြေအနေကြောင့် VOA အစီအစဉ်တွေကိုပုံစံပြောင်းတင်ဆက်ပေးနေတာမို့အခုရင်ဆုံးနောက်ဆုံးရသတင်းတွေကိုတင်ပြပါမယ်ရှင်။ COVID-19 ကပ်ရောဂါကူးစက်မှုပြဿနာနဲ့ကမ္ဘာနိုင်ငံတွေရင်ဆိုင်နေရချိန်မှာရှေ့လာတဲ့လောက်ကြာရင်ကမ္ဘာစီးပွားရေးအင်အားကြီး9နိုင်ငံရဲ့G7 ထိပ်သီးအစည်းအဝေးကိုလူချင်းတွေ့ဆုံပြုလုပ်ဖို့အမေရိကန်သမ္မတကအကြံပြုခဲ့တဲ့အပေါ်မှာကောင်းဆောင်တွေစဉ်းစားနေကြပါတယ်။အဲ့လိုကောင်းဆောင်တွေလူချင်းဆုံတွေ့ဆုံဆွေးနွေးနိုင်မယ်ဆိုရင်ပုံမှန်ပြန်ဖြစ်ပြီဆိုတာကိုအကောင်းဆုံးအချက်ပြလိုက်နိုင်တာဖြစ်လိမ့်မယ်လို့သမ္မတဒေါ်နယ်ထရမ့်ကပုံထုံးနေတုန်းက Twitter ပေါ်မှာရေးသားခဲ့ပါတယ်။သူအကြံပြုသလိုဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေအနေနဲ့ G7 အစည်းအဝေးတက်ဖို့စဉ်းစားနေမယ်လို့ဂျပန်အစိုးရပြောခွင့်ရသူကဒီကနေ့ပြောကြားခဲ့ပါတယ်။လူချင်းတွေးဆုံတဲ့အစည်းအဝေးပဲဖြစ်ဖြစ်အွန်လိုင်းပေါ်မှာလုပ်တဲ့အစည်းအဝေးပဲဖြစ်ဖြစ်ဘေးရန်ရဲ့ကင်းအောင်ဘယ်လိုလုပ်ထားသလဲကျွမ်းကျင်သူတွေဘယ်လိုအကြံပြုသလဲဆိုတဲ့အပေါ်မှာမူတည်တယ်လို့ကနေဒါဝန်ကြီးချုပ် Justin Trudeau ကလည်းတုံ့ပြန်ပါတယ်ပြင်သမရ Emmanuel Macron ရုံးကလည်းကျန်းမာရေးဆိုင်ရာအခြေအနေတွေအရခွင့်ပြုတယ်ဆိုရင်သမရအနေနဲ့ခီးသွားဖို့အဆင်သင့်မယ်လို့ပြောကြပါတယ်ဂျာမနီဝန်ကြီးချုပ် Angela Merkel ကတော့အခြေအနေကိုစောင့်ကြည့်မယ်လို့တုံ့ပြန်ပါတယ်ကမ္ဘာတဝန်း COVID-19 ဖြစ်ပါတယ်လို့အတည်ပြုနိုင်သူ9သန်းကျော်သွားပါပြီ။ American John Hopkins တက္ကသိုလ်ကပြောဆိုထားတဲ့စာရင်းအရစုစုပေါင်းသေဆုံးသူက33,000နီးပါးဖြစ်ပါတယ်။အဲ့ထက်မှ American ပြည်ထောင်စုကအတည်ပြုလူနာသက်တမ်းခွဲကျော်သေဆုံးသူ9,300ကျော်နဲ့အများဆုံးဖြစ်ပါတယ်။မနေ့ပုတ်ထုံးနေ့တုန်းကတော့အတည်ပြုလူနာတနေ့ထဲမှာ36,000နဲ့ဆန်းချိန်တင်အများဆုံးဖြစ်ခဲ့တယ်လို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကပြောပါတယ်
။ In the last 24 hoursThere have been 106,000 cases reported to WHO, the most in a single day.
ကယောဂါစတင်ဖြစ်ပွားခဲ့တဲ့ကတနေ့တဲ့အများဆုံးကူးစက်မှုဖြစ်တယ်လို့ WHO အကြီးအကဲ Tedros Adhanom Ghebreyesus ကပြောကြားခဲ့တာပါ။ဒီကူးစက်တဲ့သုံးပုံနှစ်ပုံနီးပါးကနိုင်ငံ၄ခုမှာတင်ကူးစက်တာဖြစ်ပါတယ်။ဘယ်နိုင်ငံတွေလဲလူကမပြောပေမဲ့ America, Russia, Brazil နဲ့ India နိုင်ငံဖြစ်လို့သတင်းတွေမှာဖော်ပြကြပါတယ်။ကယောဂါကူးစက်မှုအဆိုးဆုံးဖြစ်ခဲ့ကြတဲ့အီတလီနဲ့စပိန်နိုင်ငံတွေမှာတော့နောက်ထပ်ယောဂါဖြစ်ပွားသူကျဆင်းသွားသလိုစပိန်နိုင်ငံမှာဆိုရင်သေဆုံးသူ100အောက်ရောက်တာ၄ရက်ဆက်တိုက်ရှိသွားပါပြီ။ကိုရိုနာဗိုင်းရပ်စ်ကိုနောက်ထပ်ကူးစက်သူကျဆင်းနေတဲ့ဂျပန်နိုင်ငံမှာနောက်ထပ်ခရိုင်၃ခုမှာအရေးပေါ်အခြေအနေရုပ်သိမ်းဖို့ပြင်ဆင်နေပါဗျ။နိုင်ငံအနောက်ပိုင်းကီယိုတို၊အိုဆာကာနဲ့ဟျိုဂိုခရိုင်တွေမှာထုတ်ပြန်ထားတဲ့အရေးပေါ်ထုတ်ပြန်ချက်ကိုလည်းရုပ်သိမ်းဖို့အတွက်ကျွမ်းကျင်သူတွေပါဝင်တဲ့အဖွဲ့ကအတည်ပြုလိုက်ပြီလို့စီးပွားရေးဝန်ကြီးကဒီကနေ့တိုကျိုမြို့တော်မှာပြောကြားခဲ့တာပါ။ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ပြန့်နှံ့မှုထိန်းချုပ်နိုင်ဖို့အတွက်ဝန်ကြီးချုပ်ရှင်ဇိုအာဘေကတိုကျိုမြို့တော်နဲ့ခရိုင်9ခုမှာအရေးပေါ်အခြေအနေကိုပထမဆုံးထုတ်ပြန်ခဲ့တာဖြစ်ပါတယ်။ပြီးခဲ့တဲ့လကတော့ဂျပန်တနိုင်ငံလုံးအထိတိုးချဲ့ထုတ်ပြန်ခဲ့ပေမဲ့တနိုင်ငံလုံးမှာရှိတဲ့ခရိုင်48ခုထဲက39ခုမှာအရေးပေါ်အခြေအနေတွေကိုပြီးခဲ့တဲ့တင်ပတ်ကပဲပြန်ရုပ်သိမ်းခဲ့ပါတယ်။နောက်ထပ်ခရိုင်3ခုမှာလည်းရုပ်သိမ်းတော့မှာဖြစ်ပေမဲ့တိုကျိုမြို့နဲ့ဟိုကိုအိုအပါအဝင်ခရိုင်4ခုမှာအရေးပေါ်အခြေအနေတွေကိုဆက်လက်ထုတ်ပြန်ထားမှာဖြစ်ပါတယ်။ဂျပန်နိုင်ငံမှာ COVID-19 အတည်ပြုလူနာ16,000ကျော်ရှိပြီးသေဆုံးသူ900ကျော်ပါတယ်။ဂျပန်စီးပွားရေးဟာလည်း COVID-19 ကရောဂါကြောင့်2015ခုနှစ်ထဲကဆိုရင်ပထမဆုံးကျဆင်းခဲ့ပါတယ်။မြန်မာနိုင်ငံမှာတော့ဒီကနေ့မနေ့ခုနှစ်နာရီအထိ COVID-19 အတည်ပြုလူနာ169ယောက်ရှိပါတယ်။ပုတ်ထုံးနေ့ညပိုင်းတုန်းကရန်ကုန်အမျိုးသားကျန်းမာရေးဓာတ်ခွဲဌာနမှဒုတိယအထောက်ဓာတ်ခွဲနမူနာ469ခုစစ်ဆေးခဲ့တဲ့အချိန်မှာတခွဲအတည်ပြုလူနာသည်မရှိဘူးလို့ဒီကနေ့မနေ့9နာရီမှာကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကထုတ်ပြန်ထားပါတယ်။မနေ့တုန်းကရန်ကုန်အမျိုးသားကျန်းမာရေးတပ်ခွဲဌာနနဲ့ဆေးသုတေသနဌာနတို့မှတခွဲနမူနာစုစုပေါင်း922ခုကိုစစ်ဆေးခဲ့တာဖြစ်ပြီးတော့လူနာသည်6ယောက်ကိုတွေ့ရှိခဲ့ပါတယ်။သူတို့အားလုံးဟာအာရဗ်စော်ဘွားများပြည်ထောင်စု UAE ကနေလာကြသူတွေဖြစ်တယ်လို့ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနရဲ့ဗုဒ္ဓဟူးနေ့ည8နာရီထုတ်ပြန်ချက်မှာဖော်ပြထားပါတယ်။
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်မျိုးကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ19 kHz 1953ညလိုင်းဒိုမီတာ25 kHz 1783ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1905တို့ကနေပါထုတ်လွှင့်ပေးနေပါခင
်ဗီယိုကနေဂျာတာရီနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုကျွန်တော်ရန်နိုင်ကဆက်ပြီးတော့ကြေညာပေးသွားမှာဖြစ်ပါတယ် ဖိလစ်ပိုင်နိုင်ငံမှာတော့ကိုရိုနာဗိုင်းရပ်နောက်ထပ်သေဆုံးသူ၄ယောက်နဲ့ယောဂါကူးစက်ခံသူနောက်ထပ်213ယောက်ရှိတယ်လို့ဖိလစ်ပိုင်ကျန်းမာရေးဝန်ကြီးဌာနကဒီနေ့ပြောလိုက်ပါတယ်။ဒါကြောင့်အခုဆိုရင်ဖိလစ်ပိုင်မှာကိုဗစ်ကပ်ရောဂါကြောင့်သေဆုံးသူဟာ146ယောက်နဲ့ကူးစက်ခံသူစုစုပေါင်း 13,400 ကျော်သွားပြီဖြစ်ပါတယ်။တောင်ကိုရီးယားနိုင်ငံဘက်မှာတော့ဗိုင်းရပ်နောက်ထပ်ကူးစက်ခံသူ12ယောက်ရှိပြီးတော့1ယောက်သေဆုံးခဲ့ပါတယ်။ဒါကြောင့်ယောဂါကူးစက်ခံသူစုစုပေါင်း 11,000 ကျော်နဲ့သေဆုံးသူ124ယောက်ရှိသွားပြီဖြစ်ပါတယ်။ဗိုင်းရပ်စတင်ဖြစ်ပွားခဲ့တဲ့တရုတ်နိုင်ငံဝူဟန်မှာတော့တော်ရိုင်းတရိတ်ဆန်တွေကိုဖမ်းဆီးတပ်ဖြတ်တာတွေမွေးမြူတာတွေစားသုံးတာတွေကို၅နှစ်မလုပ်ဖို့လုံးဝတားမြစ်လိုက်ပါတယ်။ဒီဗိုင်းရပ်စ်ဟာလင်းနိုတွေစီကနေစတင်ပြီးတော့အဲဒီကနေဝမ်ဆေးကဒေါကောင်တွေစီကနေတဆင့်လူတွေကိုကူးစက်တာဖြစ်နိုင်ဆုံးဆိုပြီးဖော်ပြနေတဲ့သုတေသနတွေးရှိချက်တွေကြောင့်အဲ့လိုတုံ့ပြန်လိုက်တာဖြစ်ပါတယ်။တရုတ်နိုင်ငံတနိုင်ငံလုံးကိုဗုဒ္ဓနေ့ကထုတ်ပြန်လိုက်တဲ့ဒီအမိန့်ထဲမှာဘေးမဲ့ပေးထားတဲ့ကုန်းတွေသတ္တဝါတွေအပြင်ရေသတ္တဝါတွေလည်းပါဝင်ပြီးတော့အယောင်ဝယ်လုပ်တဲ့သူတွေကိုတခြားစီးပွားရေးပြောင်းလုပ်ဖို့ဆွေးရကငွေကြေးအကူအညီထောက်ပံ့သွားမယ်လို့ကြေညာပေးထားပါတယ်။ဒါပေမဲ့လည်းဒီတားမြစ်အမိန့်ထဲမှာတော့တရုတ်တိုင်းစီပေါ်ဆက်ဖို့အတွက်တရိတ်ဆန်တွေကိုအသုံးပြရတဲ့အပါအဝင်ချွင်းချက်တွေအတော်များများပါဝင်နေပါတယ်ခင်ဗျာ။အင်ဒိုနီးရှားနိုင်ငံမှာကိုရိုနာဗိုင်းရပ်စ်မပြန့်နှံ့ရအောင်ထိန်းချုပ်တဲ့အနေနဲ့မွတ်စလင်တွေရဲ့ဥပုလကုံတဲ့အပွဲတော်ကာလမှာခီးသွားတာတွေမလုပ်ဖို့အာဏာပိုင်တွေကန့်သတ်ထားတဲ့ကြားကပဲအင်ဒိုနီးရှားနိုင်ငံသားထောင်ပေါင်းများစွာဟာအခုတစ်ပတ်မှာဂျကာတာကနေသူတို့ရဲ့မြို့ကိုပြန်ဖို့လုပ်နေကြပါတယ်။သမ္မတဝီဒိုဒိုကရာမာဒန်ဥပုလအကုန်မှာခီးသွားတာတွေမလုပ်ဖို့တားမြစ်ထားသလိုဂျမားရေးတာဝန်ရှိသူတွေဘက်ကဆိုရင်မှုတွေရှိနေပေမဲ့လည်းခီးသွားဖို့အတွက်ခိုင်လုံတဲ့အထောက်အထားနဲ့ဂျမားရေးစစ်ဆေးချက်ပြနိုင်တဲ့သူတွေတချို့ကိုတော့ခွင့်ပြုထားပါတယ်။ဗိုင်းရပ်စ်ကူးစက်မှုတွေကိုထိန်းချုပ်နိုင်ဖို့အတွက်အင်ဒိုနီးရှားနိုင်ငံကရမဒန်ဥပုလစကရဲကပြည်တွင်းမှာတနေရာကနေတနေရာလေကြောင်းနဲ့ရေကြောင်းခီးသွားလာမှုတွေကိုတားမြစ်လိုက်ကြောင်းကြေညာခဲ့ပေမဲ့အဲဒီနောက်ပိုင်းမှာကန့်သတ်ချက်တချို့ကိုပြန်လျှော့ပေးလာတာကြောင့်ရှုပ်ထွေးကုန်ပြီးတော့ဝေဖန်မှုတွေလည်းဖြစ်ပေါ်နေပါတယ်။အင်ဒိုနီးရှားမှာမနေ့ကဗိုင်းရပ်စ်ကူးစက်မှုအများဆုံးဖြစ်ခဲ့ပြီးတော့ဗိုင်းရပ်စ်ကြောင့်သေဆုံးသူ1,242ယောက်ရှိပြီးအရှေ့အာရှမှာတော့တရုတ်နိုင်ငံပြည်ရင်ဒုတိယအများဆုံးဖြစ်ပါတယ်။မလေးရှားနိုင်ငံမှာတော့ဗိုင်းရပ်စ်နောက်ထပ်ကူးစက်ခံသူ50ရှိပြီးတော့အခုဆိုရင်ယောဂါကူးစက်ခံသူ9000ကျော်သွားပြီဖြစ်ပြီးတော့စုစုပေါင်းသေဆုံးသူရေအတွက်ဟာ114ယောက်ရှိတယ်လို့မလေးရှားကျန်းမာရေးတာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ။အိန္ဒိယနိုင်ငံအရှေ့ပိုင်းနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကိုဗိုလ်ထုနေကဝင်ရောက်တိုက်ခတ်ခဲ့တဲ့အမ်ဖန်ဆိုင်ကလုန်းမုန်တိုင်းကြောင့်လူ14ယောက်ထပ်မံတဲ့သုံးပြီးတော့အင်ဂျီထောင်ထဲချီပျက်စီးသွားခဲ့ပါတယ်။အိန္ဒိယနိုင်ငံအနောက်ဘင်္ဂလားပြည်နယ်မြို့တော်ခေါကတာမြို့ဟာမုန်တိုင်းတန်ကိုအပြင်းထန်ဆုံးခံခဲ့ရပြီးတော့မုန်တိုင်းကြောင့်ပြစ်ပင်တွေလဲတာ၊ကားမန်တွေကွဲတာတွေဖြစ်ခဲ့သလိုမိုးသည်းထန်စွာရွာသွန်းခဲ့တာကြောင့်ရေကြီးခဲ့ပါတယ်။ဆိုင်ကလုန်းမုန်တိုင်းအမ်ဖန်ဟာကုန်းတွင်းပိုင်းကိုဝင်ရောက်ချိန်မှာတော့လေတိုင်တုံးတနအီကို115မိုင်လုံးနဲ့ဝင်ရောက်တိုက်ခတ်ခဲ့တာဖြစ်ပါတယ်။ပြည်နယ်မှာရှိတဲ့လူ9သိန်းကိုပြည်ရာကိုရွှေ့ပြောင်းပေးခဲ့ရတယ်လို့ပြည်နယ်ဝန်ကြီးချုပ်မာမာတာဘနာဂျီကပြောပါတယ်။မိုးဆက်မပြတ်ရွာသွန်းနေတာကြောင့်မုန်တိုင်းနဲ့ဆူဆူခံလိုက်ရတဲ့နေရာတွေကအခြေအနေတွေကိုမသိနိုင်သေးဘူးလို့လည်းဆိုပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာတော့မုန်တိုင်းကြောင့်၄ယောက်ထပ်မံတဲ့သုံးပြီးတော့တချို့ပြည်နယ်တွေမှာလျက်စစ်မီပြတ်တောက်တာတွေရှိတယ်လို့အာရာဘိုင်းတွေကပြောပါတယ်။ဂူရဘတ်အတွက်မှာပဲလူနှစ်သန်းခွဲလောက်ကိုမုံတိုင်းခဲ့တဲ့စခန်းတွေကိုရှင်းပြောင်းပေးခဲ့ရပြီးတော့အဲ့ဒီထဲမှာရင်ဂျာဒုက္ခသည်တွေလည်းပါတယ်လို့အာနာဘိုင်းကပြောပါတယ်။ဒါမဲ့လည်းဗိုင်းရပ်စ်ကူးစက်မှုတွေမပြတ်နိုင်ရအောင်လှုပ်ဆောင်နေတဲ့အတွက်မုံတိုင်းခဲ့တဲ့လုပ်ငန်းတွေမှာလည်းရှုပ်ထွေးမှုတွေနဲ့အခက်အခဲတွေတော့ရှိနေပါတယ်။တချို့လူတွေကတော့ဗိုင်းရပ်စ်ကူးစက်ခံမှာဆိုးရတဲ့ခဲ့တဲ့စခန်းတွေကိုမသွားကျင်ကြပဲဖြစ်နေတယ်လို့ရဲတပ်ဖွဲ့ကပြောပါတယ်ခင်ဗျာ။အာရှအစုရှယ်ယာဈေးကွက်တွေကတော့ဒီနေ့ဂျာတာရီနေ့မှာအကျနဲ့ပိတ်ခဲ့ပါတယ်။ဂျပန်နိုင်ငံရဲ့စီးပွားရေးကျဆင်းတယ်ဆိုတဲ့သတင်းနဲ့တရုတ်နိုင်ငံဟာအမေရိကန်နဲ့ဩစတြေးလျနိုင်ငံတွေနဲ့ကုန်သွယ်ရေးနဲ့သံတမန်ဆက်ဆံရေးတွေဆိုးဝါးလာနေတဲ့အခြေအနေတွေကြောင့်အာရှဈေးကွက်တွေဒီနေ့မှကျဆင်းခဲ့တာပါ။ဂျပန်ရဲ့ပြည်ပပုဂ္ဂိုလ်ဟာပြီးခဲ့တဲ့လက21.9%ကျဆင်းခဲ့ပြီးတော့ဒါဟာ2008ကမ္ဘာစီးပွားပြတ်ကတ်နောက်ပိုင်းအကြီးမားဆုံးကျဆင်းခဲ့တာဖြစ်တယ်လို့ဂျပန်အစိုးရကကြေညာခဲ့တာကြောင့်တိုကျရဲ့နီကေးအစုရှယ်ယာအညွန်ကိန်းဟာဈေးကွက်ပိတ်ချိန်မှာ3.2%ကျဆင်းပါတယ်။ဟောင်ကောင်ကဟန်ဆန်က3.5%ခိုင်နှုန်းနီးပါးကျခဲ့ပြီးတော့ရှန်ဟိုင်းက3.5%ခိုင်နှုန်း၊ဩစတြေးလျက S&P 500က3.4%ခိုင်နှုန်းကျခဲ့ပေမဲ့ဆိုးကတော့3.4%ခိုင်နှုန်းနဲ့ဘိုင်ပေက3.9%ခိုင်နှုန်းတက်ခဲ့ပါတယ်။ Dow Jones S&P 500နဲ့ Nasdaq တို့ရဲ့ကျူရောင်းကျူဝယ်ဈေးတွေအကြပ်ကူပြနေတဲ့အတွက်ဒီကနေ့အယောင်းဝယ်ဆားတဲ့အချိန်ကျဈေးနဲ့ဖွင့်မဲ့ပုံရှိပါတယ်။ဒါပေမဲ့ရေနံစည်းတွေကတော့အတက်ဖက်ကိုဦးတည်နေပြီးအမေရိကန်ကရေနံစည်းတစ်စီးကို$34.1ဖြစ်သွားပြီးတော့နိုင်ငံခါဈေးကွက်မှာတော့ရေနံစည်းတစ်စီးကိုအမေရိကန်ဒေါ်လာ36.29ဖြစ်သွားခဲ့ပါတယ်ခင်ဗျာ view ကနေဂျာတာပရီနေညာဟိမဘာသာစီစဉ်တွေကိုဆက်ပြီးတော့အတန်လွန့်ပေးနေပါတယ်အခုတော့ဒင်းလွာတွေကိုဇက်တိုက်တင်ဆက်ပြီးတော့မှာဖြစ်ပါတယ်ခင်ဗျာ
COVID-19 ရောဂါပိုးရှိရလို့တန်တရားနဲ့ကန့်သက်ဆောင်ကြည့်ခံရတဲ့လူနာတချို့ဆုံးခဲ့တဲ့အပေါ်စိုးရိမ်မှုတွေတိုးနေတာကြောင့်သူတို့ဘယ်လိုအသက်ဆုံးရှုံးရသလဲဆိုတာကိုမေးမြန်းတင်ဆက်ပေးထားပါရစေ။ ကျွန်မမိခါပါလက်တလုံးမှာကိုဗစ် -19 ကူးစက်မှုထပ်မံတိုးလာချိန်မှာတန်တရားနဲ့ကန့်သက်ဆောင်ကြည့်ကြရတဲ့လူနာတချို့သိဆုံးရတာတွေရှိတဲ့ပုံပြည်သူတွေကြားမှာစိုးရိမ်မှုတွေမြင့်တက်လာတာပါပရာဟိတအဖွဲ့တွေရဲ့ပြောဆိုချက်အရမန်းလေးတိုင်းမှာ44ဦးမကွေးတိုင်းမှာ19ဦးနဲ့မွန်ပြည်နယ်မှာ38ဦးထိသေဆုံးခဲ့တယ်လို့သိရပါဗျ။ပြီးခဲ့တဲ့ April 24မှာလဲမန်းနဲ့ဖြူတွေယောဂါကူဆေးရုံကြီးမှာတရက်ထဲနဲ့စောင့်ကြည့်တန်တရာလူနာ9ဦးသေဆုံးခဲ့တာရှိခဲ့တာမို့ပို့ပြီးစိုးရိမ်တာတွေဖြစ်လာခဲ့ရတာပါ။မော်လမြိုင်ပြည်နယ်ကျန်းမာရေးဦးစီးမှုဒေါက်တာထွန်းအောင်ကြီးကတော့ဆေးရုံကိုယောဂါတစ်ခုခုကြောင့်တက်ရောက်လာတဲ့လူမမာတွေထဲမှာအသက်ရှူဆိုင်ရာပြဿနာတစ်ခုခုရှိလာတာတွေ့ရင်သူတို့တွေကိုကိုဗစ်ဆောင်ကြည့်တန်တရာလူနာအနေနဲ့သတ်မှတ်လိုက်ပြီးကိုဗစ်ယောဂါပိုးရှိမရှိစစ်ဆေးတာတွေလှုပ်ဆောင်ပေးတယ်လို့ရှင်းပြပါရစေ။ဒီသေဆုံးလူနာတွေဟာပြင်းထန်တဲ့တခြားယောဂါအခန်းတွေရှိပြီးသားဖြစ်တာမို့ကိုဗစ်ယောဂါကြောင့်သေဆုံးတာမဟုတ်ဘူးလို့သူကပြောပါရစေ
။ဆေးရုံလာတဲ့လူနာတွေတဲကဥမာဟိုအသက်ရှူလမ်းကြောင်းဆိုင်ရာယောဂါလက္ခဏာတစ်ခုခုရှိလို့ရှိရင်ချားရင်အဲအဲ့အရာတွေကိုကျွန်တော်တို့ကတန်တရာလူနာဖြစ်နေထားရပါတယ်ထားရပါတယ်ထားမှလည်းရမှာပေါ့နော်ထားလို့ရှိရင်ကိုယ်ကျမ်းမာရေးဝန်ထမ်းကူးသွားနိုင်တာပေါ့အဲ့တော့သူတို့ PUI နေနဲ့တတ်မှာပါတယ်သူကဟို COVID-19 negative လား positive လားမသိသေးဘူးနော် COVID-19 ရှိမရှိဆိုတော့ဟာစမ်းသပ်စစ်ဆေးမှုယူပြီးတော့ပို့ရတာပါပို့ရပါတယ်သေဆုံးတဲ့လူအလုံးကတော့ဒါအကုန်လုံး negative ထွက်ပါတယ
်မွန်ပြည်နယ်အတွင်းသေဆုံးခဲ့တဲ့စောင့်ကြည့်လူနာတွေထဲမှာစေယုံတက်ကုတနေစဉ်စောင့်ကြည့်လူနာအနေနဲ့သတ်မှတ်ခံရသူတွေပါဝင်သလို Hospital Quarantine လို့ခေါ်တဲ့သီးသန့်စောင့်ကြည့်လူနာတချို့လည်းပါဝင်နေပါတယ်။သေဆုံးသူအများစုကတော့စေယုံတက်ရနိုင်တဲ့စီဂျူ၊တွေးတူ၊ကင်ဆာ၊အသေးကျွယောဂါ၊အုံနောက်အမေးရောင်ယောဂါ၊အဆုတ်၊ TB ယောဂါလက္ခဏာတွေအပြင်သွေးလေးပတ်နာစတဲ့ပြင်းထန်ဝေဒနာယောဂါတွေငကိုတွေကရှိကအဲ့ဒီယောဂါတွေကြောင့်ဆေးရုံတက်လာရတာများပြီးဒီလူတွေဟာအသက်ရှူလမ်းကြောင်းပြဿနာတွေလည်းပူတွဲခံစားရတာတွေရှိခဲ့ပါတယ်။ဒါကြောင့်ဒီလူတွေစောင့်ကြည့်တန်တရာလူနာတွေအဖြစ်သတ်မှတ်ရတာလို့သူကပြောပါတယ်။ဘယ်ယောဂါဝေဒနာတွေနဲ့ပဲဆေးရုံရောက်လာတဲ့သူတွေထဲမှာအဆုတ်ပိုင်းယောဂါခံစားရသူတွေကိုယ်ခံအားနည်းသူတွေကိုကိုဗစ် -19 တန်တရာလူနာဆင်းရင်းထဲမှာထည့်သွင်းကစစ်ဆေးပေးနေတယ်လို့မန်းလေးတိုင်းကျန်းမာရေးဦးစီးမှုဒေါက်တာတန်တမ်းမြင့်ကပြောပါရယ်အခုလိုတိတ်ဆုံးရတဲ့အပေါ်ပြည်သူတွေအနေနဲ့စိုးရိမ်မှုမလွန်ကဲဖို့သူကတတိပေးသွားပါရယ
်ဟိုတက်ရှူလမ်းကြောင်းယောဂါနဲ့ဆေးရုံကိုလာခဲ့လို့ရှိရင်ဘာဖြစ်ဖြစ်အဲ့ဒါကိုကျွန်တော်တို့တန်တရာလို့သတ်မှတ်တာရှိအဲ့ဒါကြောင့်မို့လူတွေကတန်တရာလို့သတ်မှတ်တာရမို့ဒီချိန်မှာအဲ့လိုလာလို့ရှိရင်ဆေးရုံနေမှာအဲ့လိုဖီဗာကလင်းနစ်ကြီးထားပြီးတော့လမ်းကြောင်းကိုအဲ့လိုဆွဲယူသွားတာအဲ့တော့တန်တရာဖြစ်ချင်းတန်တရာလို့ပဲသတ်မှတ်လိုက်ရတာသမတာကြောင့်မို့ဓာရီကိုဆွတ်ယူတယ်တန်ရာတိုင်းမို့ယူလိုက် negative ဖြစ်ရင်တော့ရှင်းသွားတာပေါ့ရှင်တော့အဲ့ဒါကြောင့်မို့ဓာတပြီလုံးမှာ extended guideline ရှိတယ်ရှင်အဲ့ guideline အရာတန်ရာလို့ခင်ဗျာသမလိုက်တဲ့အခါမှာနှစ်ဖိုက်တော့ဒီဘက်ကဆွတ်ယူတယ် negative ဖြစ်တယ်ဒါပေမဲ့တကယ်ဆုံးရင်သူတို့ရဲ့ခုနလိုပေါ့ကိုမော့ဘစ်တွေပေါ့ခုနစီဂျူကြောင့်မို့ဆုံးတာလို့နှလုံးလို့ဆုံးတာအဲ့ဒါကြောင့်မို့လူတွေကအဲ့လိုမျိုးဖြစ်နေကြတာရှင
်လက်ရှိနိုင်ငံတော်ဝန်မှာတော့ဒီကနေ့မနက်ပိုင်းအချိန် COVID-19 အတည်ပြုလူနာစုစုပေါင်း169ရှိပြီးတေဆုံးတဲ့လူနာဟာ6ဦးထိရှိခဲ့ပါတယ်။ပြန်လည်တက်တာလာသူကတော့108ဦးရှိပါတယ်ရှင်။ကျွန်မမိခါပါရန်ကုန်ကနေဒီသတင်းကိုပေးပို့ထားတာဖြစ်ပါတယ်
။မြန်မာနိုင်ငံထဲမှာကြံနေတဲ့ရိုဟင်ဂျာ6သိန်းကိုအကာအကွယ်ပေးဖို့ ICJ နိုင်ငံတကာတရားရုံးအပါအဝင်နိုင်ငံတကာကမြန်မာအစိုးရကိုတိုက်တွန်းထားပေမဲ့ဒီရိုဟင်ဂျာတွေကိုအကာအကွယ်ပေးမှုလျော့နေနေတုန်းပဲလို့လေလာသူတွေကပြောတဲ့အကြောင်းကိုပြောပြပါမယ်။ကျွန်မအင်တနာထွန်းပါရိုဟင်ဂျာအရေးနဲ့ပတ်သက်လို့နိုင်ငံတကာတရားရုံး ICJ ကဆုံးဖြတ်ထားတဲ့ကြားဖြတ်စီမံမှုကိစ္စလိုက်နာဆောင်ရွက်မှုနဲ့ပတ်သက်ပြီးပထမဆုံးအစီရင်ခံစာကိုမေလ23ရက်နေ့နောက်ဆုံးထားပြီးတင်သွင်းရမှာဖြစ်ပါတယ်။ပြီးခဲ့တဲ့ဇန်နဝါရီလတုန်းကနိုင်ငံတကာတရားရုံး ICJ ရဲ့မြန်မာနိုင်ငံအပေါ်ကြားဖြတ်စီရင်ချက်၄ချက်ချမှတ်ခဲ့တာမှာ၄လအတွင်းမြန်မာအစိုးရရဲ့ဆောင်ရွက်ချက်တွေကို ICJ ကိုပြန်အစီရင်ခံရမယ်ဆိုတာပါဝင်ပါတယ်။နိုင်ငံခြားရေးဝန်ကြီးဌာနအပီပီဆိုင်ရာအဖွဲ့အစည်းများနဲ့စစ်ဆက်ဆွေးနွေးရေးဌာနညွှန်ကြားရေးမှူးချုပ်ဦးချမ်းအေးကဒီအစီရင်ခံစာတင်သွင်းမှုကိစ္စနဲ့ပတ်သက်လို့မြန်မာနိုင်ငံခြားရေးဝန်ကြီးဌာနအနေနဲ့အဆင်သင့်ဖြစ်အောင်စီစဉ်ဆောင်ရွက်နေပြီးအသေးစိတ်ကိုတော့ပြောလို့မရဘူးလို့ဆိုပါတယ်
။တော်တော်စီတော့ကျွန်တော်တို့ဟိုလုတ်တင်ထုတ်တက်တာတွေအားလုံးလုပ်ထားပါတယ်။ဟိုချိန်မီတင်မှုလုပ်နေတယ်ဆိုတာပဲပြောလို့ရပါတယ်။
ပြီးခဲ့တဲ့နှစ် ICJ ကြားနာမှုတရားခွင်အတွင်မှာရိုဟင်ဂျာတွေအပေါ်မှာကျူးလွန်ခွဲမှုတွေဟာလူမျိုးတုံးတပ်ဖြတ်မှုဟုတ်မဟုတ်ဆိုတာနဲ့ကြားနာခဲ့သလိုမြန်မာနိုင်ငံတွင်ကြံနေသေးတဲ့ရိုဟင်ဂျာ6သိန်းရဲ့အလုံခြုံရေးနဲ့ပတ်သက်လို့စိုးရိမ်ချက်တွေကိုလည်းတရားစွဲဆိုတဲ့ဂမ်ဘီယာနိုင်ငံဘက်ကထောက်ပြခဲ့ပါတယ်။ အလားတူပဲမြန်မာနိုင်ငံအတွင်းမှာရိုဟင်ဂျာ6သိန်းကိုအကာအကွယ်ပေးဖို့လိုအပ်ချက်ကိုကုလအချက်လက်စုံစမ်းစီရင်ခန်းစာမှာဖော်ပြခဲ့တယ်လို့ကျန်နိုင်ငံတကာအဖွဲ့အစည်းတွေကလည်းဒီအခြေအနေနဲ့ပတ်သက်လို့စိုးရိမ်မကင်းဖြစ်မှုတွေကိုပြောဆိုထားကြပါတယ်။နိုင်ငံတကာကလည်းဒီရိုဟင်ဂျာတွေကိုအကာအကွယ်ပေးဖို့ပြောခဲ့ပေမဲ့မြန်မာအစိုးရအနေနဲ့သူတို့တွေကိုထိထိရရအကာအကွယ်ပေးနိုင်မှုအားနည်းနေသေးတယ်ဆိုပြီးတော့ရခိုင်ပြည်ပခစုံစမ်းရေးလုပ်တဲ့ Coffee Annan Commission ရဲ့အဖွဲ့ဝင်ဦးအေးလွင်ကပြောပါတယ်။
အကအခွင့်ဆိုတာတော့ဒီဒီဟိုသူတို့ကို physical ပေါ့ရုပ်ပိုင်းဆိုင်ရာကတော့ဖြစ်ရင်ဟိုသူတို့တိုက်ခိုက်ခြင်းထုံးတိုက်ခြင်းဆိုတာတော့မခံရပါဘူးလေသို့တော်လည်းပဲသူတို့ရဲ့ဟိုနေထိုင်ရတဲ့ဘဝအင်မလဆိုးရွားပါလေဟိုတင်ပေါင်းလဲကြတော့ကြာလာပြီအခုလည်းဒီ service ပဲလေဒီစကားလေးထဲမှာနေနေရတယ်ဆိုတော့ဒီအားရပြတော့ပြင်မရှိဘူးရတယ်ကိစ္စ
Coffee Annan Commission ရဲ့အကြံပြုချက်တွေကိုမြန်မာအစိုးရကလိုက်ဆောင်ရွက်နေတယ်ဆိုပေမဲ့လည်းအစိုးရဌာနတွင်းမှာအထက်အောက်ဌာနချင်းချိတ်ဆက်ဆောင်ရွက်နေမှုအားနည်းနေသေးတယ်လို့ဦးအေးလွင်ရောမြန်မာအရေးလေ့လာသုံးသပ်သူဒေါက်တာခင်းစောဝင်းတို့ကပါသုံးသပ်ပါတယ်။ဒါ့အပြင်တစ်ဖက်နိုင်ငံကိုရောက်နေတဲ့ရိုဟင်ဒုက္ခသည်တွေပြန်ခေါ်ရေးအစီအစဉ်ကအခုဖြစ်မလာသေးဘူးလို့ဒေါက်တာခင်းစောဝင်းကပြော။
အဓိကဟိုဥတီချက်နဲ့ဒီအဓိကအကြောင်းအရာဖြစ်တဲ့အဲ့တစ်ဖက်နိုင်ငံမှာရောက်နေတဲ့ဆိုရင်ဒါ IDP တွေကိုအခုဘုံစားကပိုပီပါတီကိုဖြစ်လာမှုနော်ဆောင်းဆိုချက်လက်စွာအရာကိုလွဲနေတယ
် ACG ကဆုံးဖြတ်ထားတဲ့ဂျာဖြတ်စီမံမှုတွေကိုမြမအစိုးရဖက်ကလိုက်ပါဆောင်ရွက်တဲ့သဘောသမရာယုံကကြီးညာချက်တွေထုတ်ပြန်ခဲ့ပေမဲ့တကယ်အနှစ်သာရရှိသူကိုအတိပေးပြီးအကောင့်ထဲပေါ်တာမျိုးမရှိဘူးလို့ဒေါက်တာခင်စောင်းကဝေဖန်ပါတယ်2018ခုနှစ်ရခိုင်ပြည်ပခအတွင်ဖြစ်ခဲ့တဲ့အထောက်အထားတွေကိုမဖျက်ဆီးဖို့နဲ့လူမျိုးတုံးတပ်ဖြတ်မှုတာစီဆိုင်ရာနိုင်ငံတကာသဘောတူညီချက်ကိုလေးစားလိုက်တာပေါ့ကျူးလွန်တဲ့အထောက်အထားရှိရင်တင်ပြဖို့သမ္မတရုပ်ထုတ်ပြန်ခဲ့တာပါဒါ့အပြင်အမုန်းစကားပြန့်ပွားမှုတွေမရှိအောင်စောင့်ကြည့်တာစီဖို့ကိုလည်းအစိုးရအုပ်ချုပ်ရေးအစဉ်စဉ်ကိုသမ္မတရုပ်ကညွှန်ကြားထားပါတယ်ICG အစီရင်ခံစာတင်သွင်းမှုကိစ္စနဲ့ပတ်သက်လို့လိုအပ်တဲ့အချက်အလက်တွေနဲ့ဥရေပင်ဆိုင်ရာဆွေးကိုရှင်းနေရုံချုံနဲ့စစ်ဦးဝေချုပ်ရုံတို့ဘက်ကဆောင်ရနေတယ်လို့ကြံကြားရေးဘက်ကသတင်းထုတ်ပြန်ထားပါတယ်ထပ်ဆက်ခုနှစ်ရခိုင်ပြည်ပခအတွင်းတော့စစ်တွေမျိုးရိုဟင်ဂျာတွေနေထိုင်ခဲ့တဲ့ချက်ွက်တွေမှာကျူးကျော်ဝင်ရောက်နေတဲ့အိမ်ထောင်စုပေါင်းထောင်ကျော်ကိုအော်ဂုတ်လနဲ့အတွင်းနောက်ဆုံးထားဖယ်ရှားဖို့မြန်မာအစိုးရကအခုရက်ပိုင်းအတွင်းအမိန့်ထုတ်ခဲ့တာဟာ ICG အစီရင်ခံစာမတင်ပြီးထူးခြားချက်ဖြစ်ပါတယ်2016ခုနှစ်တုန်းကရခိုင်နောက်ပိုင်းမှာ ARSA လက်နက်ကိုင်အဖွဲ့ကရဲစခန်းတွေကိုဝင်ရောက်တိုက်ခိုက်မှုတွေဖြစ်ပွားခဲ့ပြီးတဲ့နောက်မြန်မာစစ်တပ်ကအင်အားရှင်းလင်းရေးလုပ်ရမှာရိုဟင်ဂျာဒေသခံသင်္ကန်းအိမ်ကြီးချင်းပါရစ်နိုင်ငံတွေကိုထွက်ပြေးသွားခဲ့ပါတယ်ဒီစစ်စင်ကြီးအတွင်းမြန်မာစစ်တပ်ဟာလူ့အခွင့်အရေးချိုးဖောက်မှုရှိခဲ့ပြီးဒါဟာလူမျိုးတုံးတပ်ဖြတ်မှုမြောက်တဲ့လို့နိုင်ငံတကာမှာဆွဆွဲချက်တွေဖြစ်ခဲ့ပါတယ်။ရိုဟင်ဂျာဆိုတဲ့အကုန်လုံးကိုလက်မခံတဲ့မြန်မာအစိုးရဘက်ကတော့နိုင်ငံတကာဆွဲချက်တွေဟာချက်ကားလွန်းတယ်လို့တုံ့ပြန်ခဲ့သလိုဒီချိုးဖောက်မှုတွေဟာစစ်ရာဇဝတ်မှုတွေဖြစ်နိုင်ပေမဲ့လူမျိုးတုံးတပ်ဖြတ်မှုမြောက်တဲ့ပြစ်မှုမျိုးမဟုတ်ဘူးလို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ကနိုင်ငံတကာတရားရုံး ICJ မှာရှောက်ထားခဲ့ပါတယ်။ကျွန်မအိမ်တနာထွန်းမှာရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်။
အခြေခံပညာသင်ဆရာဆီယာမတို့တင်ယိုသစ်တင်တဲ့ပို့ချတာနဲ့ပတ်သက်ပြီးကိုဗစ်ကပ်ရောဂါကာလနဲ့တိုက်ဆိုင်နေတာကြောင့်အွန်လိုင်းကနေပဲတင်ယိုလေ့လာနိုင်မှုအတွက်ဆောင်ရွက်နေတဲ့သတင်းကိုတင်ဆက်ပေးပါမယ်ကျမစုစုပါအခုလာမယ့်ပညာသင်နဲ့မှာတင်ယိုသစ်စတင်မဲ့ပြန်ခွနတန်းနဲ့ဆယ်တန်းအဲ့ဒီအတန်းတွေကိုတင်ချပေးမယ်ဆရာဆီယာမတွေအတွက်တင်ယိုသစ်တင်တဲ့ပို့ချကိုအွန်လိုင်းခြေပြုစနစ်နဲ့ကိုယ်တိုင်လေ့လာတင်ယူမှုအစီအစဉ်ကိုဒီကနေ့ကစပြီးလေ့လာနိုင်မှာပါအရင်ကရှိနေပြီးသားဖြစ်တဲ့ဆီယာမွန်မန်တင်တဲ့အပြင်ကုန်ကျစရိတ်သက်တာပြီးထိရောက်မှုရှိတဲ့အင်တာနက်အခြေပြုတင်ကြားမှုဖြစ်တဲ့ MDAP ကိုပြီးခဲ့တဲ့နှစ်အောက်တိုဘာလမှာအခြေခံပညာဦးစီးဌာနကစတင်ဆန်းသပ်ခဲ့တယ်လို့သိရပါဗျ။ကိုဗစ်မတိုင်ခင်ကဆီယာမွန်မန်တင်တဲ့တွေကနေတဆင့်ဆီယာဆီယာမတွေကို14ရက်တာတင်တဲ့ပို့ချပေးခဲ့တာဖြစ်ပြီးတင်တဲ့ကာလအတွင်းမှာနိုင်ငံတော်ဘတ်ဂျက်နဲ့တရက်3000ထောက်ပံခဲ့တယ်လို့သိရပါဗျ။ဒါပေမဲ့အဲ့ဒီစနစ်မှာကုန်ကျစရိတ်များခဲ့ပြီးအခုဆန်းသက်နေတဲ့အင်တာနက်အခြေပြုစနစ်ဟာဆရာဆရာမတွေအတွက်ပါအထောက်အကူပြုတယ်လို့အခြေခံပညာဦးစီးဌာနကဒူးညွှန်ချုပ်ဒေါက်တာတင်မောင်ဝင်းကအွန်လိုင်းကတဆင့်လုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်
။တဖြည်းဖြည်းနဲ့ကျွန်တော်တို့က face to face ကိုကျွန်တော်ရှော့ချမယ်။ဘာလို့ဆိုတော့ VR ဒီပူပူလောင်လောင်မှာဆရာဆရာမတွေတင်နေတရတယ်။ဟဲ့ကျမ်းမာရေးခြေနေရရောယာစီလူခြေနေရရောတော်တော်စင်မပြေနေရထိုင်ရတဲ့အနေအထားတွေကလည်းပဲကိုယ့်အိမ်မဟုတ်တဲ့ကြောင့်မို့တော်တော်စင်မပြေရအများကြီးရှိတယ်။ဒါကြောင့်ဝင်ရတဲ့ကျွန်တော်တို့ short chat နဲ့ကိုရဒီဘက်က online offline နဲ့ပေါင်းမှတ်လိုက်ဆိုလို့ရှိရင်ဒီရရှိသွားမဲ့ training နေမှန်သမျှတော်တော်များများကျွန်တော်တင်ပါတယ်အခုလို zoom meeting နဲ့သွားတာရှိမယ်အခုတော့မဖြစ်မနေကျွန်တော်ဒါ covid ဆရာနေပြီးတော့တွန်းဖို့တဲ့ကြောင့်ကျွန်တော်ဒီ symbol ကိုကျွန်တော်ရောက်သွားတဲ့ကြောင့်ဒီတိုင်းပဲကျွန်တော် set သွားမှာလေအများကြီးရှိတယ်ပေါင်းဆက်ပြီးတော့ဒီ blended approach နဲ့ကျွန်တော်သွားပါမယ်
Grade 4 7 10တင်ကြားရေးဆရာဆရာမတွေအတွက်ဘဟုအဆင့်တင်ယိုသစ်တင်တဲ့ဗီဒီယိုမှတ်တမ်းတွေနဲ့ကိုယ်တိုင်တင်ယူနိုင်မှုကိုပြင်ဆင်ပေးထားတယ်လို့ဆိုပါတယ်။ အင်တာနက်အသုံးပြုဖို့အခက်အခဲရှိတဲ့ဒေသတွေကဆရာဆရာမတွေအတွက်ကိုလည်းအင်တာနက်အသုံးပြုဖို့မလိုပဲသင်ကြားနိုင်အောင်စီစဉ်ဆောင်ရွက်ပေးထားတာပါအခုအကောင့်ထဲပေါ်ဆောင်ရွက်မဲ့ MDA platform ရှိနေသူရဲ့ဒီတင်နန်းတက်ရောက်ဖို့စီရင်ပေးထားတဲ့ဆရာဆရာမတွေအနေနဲ့အချိန်မရွေးလည်လာသင်ယူနိုင်မှာဖြစ်တယ်လို့ဒီအစီအစဉ်ကိုပညာရေးဝန်ကြီးဌာနနဲ့အတူပူးပေါင်းဆောင်ရွက်နေတဲ့ MyMe Project ကအမှုဆောင်အရာရှိဦးတင်မောင်မောင်အေးကအခုလိုပြောပါတယ်
Grade 4-7 ဆိုတာဒီလာမဲ့တင်ပြမှာတင်ယုံကျွန်းတဲ့အစ်စ်နဲ့စမဲ့တန်းတုံတန်းဖြစ်ဖို့ဒါကိုကျွန်တော်တို့အခြေခံကြီးကထားကြတော့တာပေါ့နော်အခု COVID ဖြစ်လာတော့မှကျွန်တော်တို့က Grade 4-7ကို Face to Face ဟို Teacher Training မပေးနိုင်တော့တဲ့အတွက်ဒီ Grade 4-7နဲ့ပတ်သက်တဲ့ Video တွေကိုလည်းကျွန်တော်တို့က Online တင်ဒန်းတွေဖြစ်အောင်လုပ်ပြီးတော့ကျွန်တော်တို့အခုလက်ရှိတောင်းနေခြင်းဖြစ်ပါတယ်
MDA platform အတွက်စီရင်ပေးထားတဲ့ဆရာဆရာမဥယျာဉ်9000ကျော်ရှိနေပြီးအဲ့ဒီတွေကအစိုးရကြောင်းဆရာဆရာမအပါအဝင်ဒုက္ခသည်စခန်းတွေမှာလှူအားပေးနေတဲ့စေတနာရှင်ဆရာတွေနဲ့ကိုပိုင်ချောင်းတွေမှာသင်ကြားပေးနေတဲ့ဆရာတွေလည်းပါဝင်နေလို့သိရပါဗျ။ချစ်ပါစုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားတာပါ။
တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jorus Lounge တို့အပြင် VOE Facebook အစမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ပါတယ်ရှင်
။တရုတ်မြန်မာနယ်စပ်ကုန်သွယ်ရေးမှာမြန်မာကုန်သွယ်ရေးညှိနှိုင်းကြရတဲ့အခြေအနေကိုဖြေရှင်းဖို့မြန်မာတောင်ရှိသူတွေနဲ့တရုတ်ယူနန်ပြည်နယ်တောင်ရှိသူတွေညှိနှိုင်းဆွေးနွေးကြရတဲ့သတင်းကိုပြောပြပါမယ်။ကျွန်တော်ဇော်ထပ်ပါ။ယူနန်ပြည်နယ်ကုမင်းမြို့မြမကောင်စစ်ဝန်အရာရှိ၍တရုတ်နဲ့ထိစပ်နေတဲ့မြမအရှိမြောက်နယ်စပ်ကုံတွယ်ရေးကိစ္စတွေနဲ့ပတ်သက်လို့ယူနန်ပြည်နယ်စီးပွားရေးဌာနနဲ့မနေ့ကမေလ20ရက်ကဆွေးနွေးခဲ့ရပါကိုဗစ်ကာလအတွင်းနယ်စပ်အဝင်ထွက်မှာတရုတ်ပြည်ရဲ့ပြည်ဝင်ခွင့်ကန့်သတ်ချက်တွေကြောင့်တတိဝက်လာနဲ့ရေထွက်ကုန်တွေဆုံးရှုံးခဲ့ရာကုန်ကားတွေပိတ်ဆို့ခဲ့ရာဒါတွေကိုမြမဘက်ကဆွေးနွေးခဲ့ပါတယ်အပေါင်းလက္ခဏာဆောင်တဲ့ဆွေးနွေးမှုဖြစ်ခဲ့ပြီးအချက်နှစ်ချက်ကိုသဘောတူညီမှုရခဲ့ရလို့ကုမင်းမျိုးမြမကောင်စေးဝင်ချုပ်ဦးထွန်းအောင်ကျော်က VOE ကိုပြောပါတယ်
။သူတို့ဒုတိယဉာဏ်ကြမ်းမှုချုပ်တယောက်ကိုပြုတ်ပြီးတော့အောက်ခြေကိုလည်းသူတို့ကြည့်ပါမယ်။ပြီးရင်အဲ့ဒီပုံမှာကျွန်တော်တို့အများဆုံးဆောင်ရွက်ပါမယ်။အဲ့ဒါတစ်ချက်ပါခင်ဗျာ။နောက်ကျွန်တော်တို့တောင်းဆိုထားတာကတော့ဒုတိယတစ်ခုကတော့ရန်ရာတစ်ခုပေါ့နော်။မကင်းနေပြီဒီပုံနဲ့ဖက်တစ်ဖက်ဖွဲ့စည်းပြီးတဲ့အခါမှာကျွန်တော်တို့နှစ်ဖက်ဒီ COVID-19 ကာလမှာကျွန်တော်တို့ဘယ်လိုလုပ်ငန်းတွေကိုဒီပြည်ပြည်တော်မှာအကောင်းဆုံးဆောင်ရွက်မလဲဆိုတော့ကျွန်တော်တို့သိနိုင်ပါခင်ဗျာ။
မြန်မာဘက်ကညနာချက်တွေကိုတောင်းရှိသူတွေဘက်ကတရုတ်နဲ့ရဲတင်းတင်းပြောဆိုညှိနှိုင်းဖို့လိုရလို့နိုင်ငံရေးသုံးသပ်သူဒေါက်တာအမ်ခွန်လာကပြောပါတယ်
။စီပွားကူတာဝန်ကြီးဌာနမှာတောင်းရှိရပြန်တကယ်ဆိုစီပွားကူတာရဲ့ခလိုင်းတဲ့ကုန်သွယ်ဝန်ကြီးဌာနကလုံးဝမှာသူတို့စတော့လှုပ်လာတော့လှုပ်လာပြီ။ဒါပေမဲ့အရန်အထနေတဲ့သုံးဆုံးမှုပြီးသွားမှဖြစ်တာဖြစ်နေ။အဲ့ဒီဘက်ကကျွန်တော်တို့အနေနဲ့ကဒါပုံရင်းဆိုရင်ဒီညနာမှုအတွက်ကိုဒီကိုကျွန်တော်တို့ကတခုတော့ဟိုဒီပလိုမစီကကျွန်တော်တောင်းဆိုတင်လာရေလှုပ်တင်လာရှိတယ်ဗျာ။အဲ့ဒါလေရေလုတ်တင်နေတာကျွန်တော်မြင်ပါတော့ဗမာရှင်တိုင်းရဲ့ကုန်းဆက်တွေကအင်အားထုတ်တဲ့ပြည်တော်ညာတွေပဲကိုယ့်ရဲ့ right ကိုကာကွယ်တင်နေ
တယ်။သမတဝင်မြင်တဲ့တရုတ်သမတရှီဂျင်းမင်းတို့မနေ့ကမေလ20ရက်ညနေပိုင်းဖုန်းနဲ့ဆက်သွယ်ပြီးနှစ်နိုင်ငံသဘောတူညီထားတဲ့ရဝန်းနဲ့ပိုလန်မှစီမံကိန်းမြန်မာပြည်တွင်းတရုတ်စီးပွားရေးဈေးညာလမ်းနဲ့ချိတ်ဆက်အကောင့်တွေဖော်မဲ့စီမံကိန်းတွေကိုဆက်ပြီးလုပ်ဖို့ဆွေးနွေးခဲ့ပါတယ်။စီဝါကူတန်ပြည်အောင်စုဝန်ကြီးဒေါက်တာတန်မြင့်နဲ့တရုတ်တန်မတ်တို့ကလည်းအင်တာနက်ပေါ်မှာဒီနေ့တွေ့ဆုံပြီးနေဆက်စီဝါရေးဆောင်ကြောက်ဖြူရင်းနှက်စကန်မြမလေယာထွက်ကုန်ရေထွက်ကုန်ပို့မှဆက်စည်ရေးဒါတွေကိုထပ်ပြီးဆွေးနွေးကြပါတယ်။တကမ္ဘာလုံးကိုဗစ်အကျပ်တဲအပြီးတရုတ်အစိုးရဘက်ကမြမနဲ့ဆက်ဆံရေးထိန်းသားခြင်းတဲ့သဘောရှိရလို့စီဝါရေးပညာရှင်ဦးမင်းခင်ကသုံးသပ်ပါတယ်။
ဒီနေရာပေါ်မှာကပ္ပတိယာကဒီကိုဗစ်မှာကိုပြောပြင်းထန်လာလို့လာလာရှိနေလို့နိုင်ရလာအဲ့ဒီအချိန်မှာကျေကစစ်ဘက်ကရှိနေလို့ပဲပြောကြပါသေးတယ်။အဲ့လိုလို့မဲ့ဒီဇနန်ရန်စီပွားရေးနေတဲ့ခုံတွေအာစစ်သားတွေကိုဒီကတည်းကလည်းအချင်းချင်းကအတွက်ပဲသူပို့လို့ကြည့်ကြတော့ဟုတ်ကဲ့အဲ့ဒါကိုကြည့်ရပြီးတော့အဲတက်တက်လေးလေးလုံးလာတယ်လို့ကျန်နေတော့စပြောလို့ရတယ်
မြန်မာအစိုးရအနေနဲ့အခုလိုတရုတ်တောင်ရှိသူတွေနဲ့ဆွေးနွေးမှုတွေကနေအပြန်အလှန်အကျိုးစီးပွားအတွက်လက်တွေ့ကျကျအကောင်အထည်ဖော်ဖို့လိုရလို့လဲစီးပွားရေးပညာရှင်တွေကအကြံပြုကြပါတယ်။ကျွန်တော်ဇော်ထပ်ပါရန်ကုန်ကနေပြပို့ထားတာဖြစ်ပါတယ်။
အေအေဖွဲ့လို့ယူဆရတဲ့လက်လက်ကန်ဖွဲ့တစ်ခုကနေဖမ်းဆီးခေါ်ဆောင်သွားတဲ့ကြောက်တော်မြို့နယ်ခပေါ်ကြီးရွာနဲ့မာလာကြီးရွာကရိုင်းမှုတွေပါဝင်လူငါးဦးပြန်လည်လွတ်မြောက်လာတဲ့ကြောင်းတင်ဆက်ပေးပါမယ်ကျွန်တော်နိုင်ကွင်းအိမ်ပါCOVID-19 ရောဂါကာကွယ်ထိန်းချုပ်နိုင်ရေးနိုင်ငံတော်ကထောက်ပံ့ပေးတဲ့ထောက်ပံ့ပစ္စည်းတွေယူဆောင်ဖို့နဲ့လိုအပ်တဲ့ဈေးပစ္စည်းတွေဝယ်ယူဖို့အတွက်ကြောက်တော်မြို့မှာဈေးဝယ်နေစဉ်ခပေါ်ကျေးရွာနဲ့မာလာကျေးရွာကရွာအိမ်မှုတွေပါဝင်လူ9ဦးလက်နက်ကန်ဖွဲ့စည်းတစ်ခုကနေဖမ်းဆီးခေါ်ဆောင်တာခံရပြီး19ရက်နေ့ကပြန်လည်လွတ်မြောက်လာခဲ့တာပါပြန်လည်လွတ်မြောက်လာတဲ့ခပေါ်ကျေးရွာကရွာအိမ်မှုဥပဒနာကတော့သူတို့ဖမ်းခံရတဲ့အခြေအနေကြောင့်အခုလူပြောပါရတယ်။ဟုတ
်ကဲ့ line ကခေါ်ပြီးတော့ကျွန်တော်တို့တနေ့နေ့ဖြစ်တဲ့နိုင်မှာပြန်လည်လာထင်ကြတာကကျွန်တော်တို့မျိုးထေးကခေါ်တယ်။ဒီနေ့နေ့ကအနိုင်လောက်ခင်မှာစက်ခံတာကကျွန်တော်တို့ဒီက၄ရက်မာလာကြည့်အောင်ရောက်ကြ၄ဦးရဲ့မိမ၃ဦးရဲ့ခလျောက်ဒီထင်ကြတဲ့ပါတဲ့ရှိမှာကျွန်တော်တို့၅ဦးပဲပါတယ်မိမတွေနဲ့ရောက်ကြနဲ့ရောက်ကြတော့သူတို့တနင်္ဂနွေလောက်ပဲနေတယ်ပြန်လဲပြည်တယ်ဒီ
ခပေါ်ကြည့်ရောနဲ့မာလာကြည့်ရောကအမျိုးသား၈ဦးအမျိုးသမီး၄ဦးတို့ကိုကြောက်တော်မြို့နယ်တွင်ပြီးခဲ့တဲ့သတင်းလာနေ့ကလက်နက်ကန်ဖွဲ့ကဖမ်းဆီးစစ်ဆေးပြီးအမျိုးသမီးနဲ့ရွာသားတချို့ကိုပြန်လွှတ်ပေးခဲ့ပြီးအမျိုးသား၅ဦးကိုတော့တော်တွင်းကိုဖမ်းဆီးခေါ်ဆောင်သွားခဲ့တာပါကြောက်တော်မြို့နယ်မှာအေအေတပ်ရောမြန်မာစစ်တပ်ရောလှုပ်ရှားမှုတွေရှိနေပြီးတော့တင်းမမီးဝအစတဲ့ကြေးရော်ဘက်မှာအစင်လိုလိုတိုက်ပွဲဖြစ်ပွားနေပါတယ်သူတို့ကိုဖမ်းဆီးတဲ့ဖွဲ့ဟာအေအေရခိုင်လက်နက်ကန်ဖွဲ့လိုယူဆပြီးဖမ်းဆီးစစ်ဆေးခံရချိန်တွင်ရိုက်နှိုက်မှုတွေခံရတယ်လို့ဥပဒနာကဆက်ပြောပါတယ်
ဒီနေ့မှာကငါဟိုတင်းနာဆက်တွေကြည့်ကြည့်အဲ့ဒါကိုမေးတာပေါ့အဲ့ဒါအထောက်အကူပြည့်စုံနေတဲ့ဟောမေးတာအဓိကအဲ့ဒါပဲရိုက်ပါလေဒီနေ့မှာရိုက်ပြီးမှမလို့ဘုံလည်းပြောတယ်ရိုက်တယ်ဒီလိုတော့ရှိပါရဲ့လက်နောက်ကဖွေးစီတယ်ကျွန်တော်တို့အေးအေးပြည့်လို့တော့ဆက်လို့ရပါတယ
်အခင်းဖြစ်တဲ့နေ့ကစစ်စေးမင်းမြန်းခံရတဲ့အမျိုးသမီးတူကလည်းအေးဖွဲ့ကဖမ်းတာဖြစ်ကြောင်းပြောပါတယ
်အကောင်လုံးလည်းမြတ်ပါပြီခပေရောချီရောလည်းလည်းမြတ်ပါပြီသူကအေးအေးလို့ပြောတာပဲ
ခပေါ်ကျေးရွာနဲ့မာလာကျေးရွာကယာယီမှုတွေပါဝင်၅ဦးကိုအေအေကမေလ၁၈ရက်နေ့ကဖမ်းဆီးခေါ်ဆောင်သွားခဲ့ကြောင်းတမတော်ကာကွယ်ရေးဦးစီးချုပ်ယုံကလည်းမေလ၁၉ရက်နေ့မှာသတင်းထုတ်ပြန်ထားပါတယ်။တမတော်သတင်းမှပြန်ကြားရေးဖွဲ့တွင်းမှုဘုံမှုချုပ်စွန်မင်းထွန်းကတော့
COVID-19 ကနိုင်ငံတော်ထောက်ပံ့တဲ့ပစ္စည်းတွေယူဆောင်ဖို့နဲ့ပစ္စည်းဝယ်ဖို့အတွက်ကြောက်တော်မျိုးကိုမေလ၁၈ရက်နေ့မနက်ပိုင်းကထွက်လာတယ်။ဥပန်းပါနဲ့ဥမောင်းပါ၅ဦးရောကစ်ပါဒီကနေ့မှာအရွယ်ဝယ်ပြင်ထားတဲ့အေအေ100,000နဲ့စေရောက်ဖမ်းသွားတယ်။ဥမောင်းဟန်တိန်ကဥပောင်းဥပောင်းခေါ်ဆောင်ဖို့ဒီနောက်ကအေးဆိုင်ကြီးကဆက်ပြောပြဆန်းကြီးခေါ်ဆောင်သွားတော့ဒီလိုသိရပါတ
ယ်။ရခိုင်လက်နက်ကအေအေဖွဲ့ပြောခွင့်ရခိုင်ဒုက္ခကတော့သူတို့ဖွဲ့ဖမ်းဆီးတာမဟုတ်ကြောင်းအခုလူညင်းဆိုပါတယ်
ကျွန်တော်တို့ကတော့အဲ့လိုမျိုးဒီယာယီမှုတွေကိုဖမ်းဆီးတာမရှိဘူးဗျ
။ဒီခိုင်းပြည်နယ်မှာမြန်မာစစ်တပ်နဲ့အေအေဖွဲ့တို့စစ်ရေးတင်းမာမှုဖြစ်စဉ်တွေမှာအယက်သားတွေထိခိုက်တိုက်စုံမှုတန်ရန်ရရှိမှုမတင်ငါလို့ဖမ်းဆီးခံရမှုတွေအစဉ်လိုလိုဖြစ်ပွားနေတာပါ။တစ်ဖက်စလုံးကအယက်သားတွေကိုဖမ်းဆီးစစ်ဆေးတာတွေရှိနေတယ်လို့ပဲ။တချို့အချိန်တွေတွင်မှာအခုလိုဖမ်းတာတွေကိုနှစ်ဖက်စလုံးကငင်းဆန်တတ်ပါတယ်။လက်ရှိမြန်မာစစ်တပ်နဲ့တိုက်ပွဲပြင်းထန်နေစေရခိုင်လက်နက်ကိုင်အေအေဖွဲ့ကတော့မြန်မာအစိုးရကနေတရားမဝင်ဖွဲ့နဲ့အကြမ်းဖက်ဖွဲ့စည်းဖြစ်ကြေညာထားပါတယ်။ရခိုင်ပြည်နယ်နီးတူချင်းမြင့်နယ်ပလဝါမြို့နယ်တွင်မှာလည်းမြန်မာစစ်တပ်နဲ့အေအေဖွဲ့တို့တိုက်ပွဲဖြစ်ပွားနေစေဖြစ်ပါတယ်။ကျွန်တော်နိုင်ကွင်းအိမ် VOA မြန်မာပိုင်းကနေသတင်းပေးပို့ထားပါတယ်
။ထိုင်းမြန်မာနယ်စပ်မဲဆောက်မြို့မှာရှိတဲ့ Top Front လို့ခေါ်တဲ့အထက်ထုပ်စစ်ရုံွယ်၄ခုမှာနိုင်ငံသဘောတူညီချက်နဲ့အလုပ်လာလုပ်ကြတဲ့မြန်မာအလုပ်သမား800ကျော်အလုပ်ဖြောက်ခံရတဲ့အကြောင်းကိုပြောပြပါမယ်။ကျွန်မအေးအေးမှာပါ။ထိုင်းမြန်မာနှစ်နိုင်ငံသဘောတူစာချုပ် MOU နဲ့ခေါ်ထားတဲ့မြန်မာအလုပ်သမား1000နီးပါးကို COVID-19 ရေးပေါ်ကာလမှာအလုပ်တွေခက်တရနာထားပြီးအခုအလုပ်တွေပြန်လည်လည်ပတ်တဲ့အခါမှာတော့လူ800လောက်ဟာအလုပ်ပြုတ်တဲ့အနေအထားဖြစ်သွားတာကြောင့် AAC အလုပ်သမားကူညီအဖွဲ့ကိုအကူအညီတောင်းခံထားကြောင်း AAC ရဲ့တာဝန်ခံကိုရဲမင်းကအခုလိုပြောပြပါဗျာ။အ
ဲမှာလူပေါင်းဟူက1000နီးပါး COVID ကာလတုန်းကသူစိတ်ယုံမှလည်းမပြောမရဘူးအလုပ်လည်းတင်းလို့မရဘူးခဏနားကြဆိုပြီးတော့ဟိုဒီကံလာမိသားရှိပြီပေါ့ပြီးနာတလခွဲကျော်တော့ရှိပြီးနာလိုက်တာအခုအနုပ်တွေပြန်ဆင်းလို့ရပြီဆိုတော့ဆင်းတယ်ဆိုတော့မပေးဆင်းတော့ဘူးပေါ့နော်သူတို့ကိုဗစ်ကာလမှာပြီးနာလိုက်တဲ့လူတွေအလုပ်မပေးဝင်တော့ဘူးသူတို့ကတော့လုံးပြောင်းလိုက်တဲ့သဘောပဲပေါ့မှာဟုတ် MOU လုပ်သမားတွေအားလုံးတစ်ထောင်မိသားလောက်ပြည့်တယုံ၄ယုံอ่ะဒါမဲ့အနုပ်တို့အလုပ်ပြုတ်လိုက်ပြီဆိုတော့အခုမှလုံးတွေပြန်ဝင်မယ်လုံးမှသူတို့သိတာ
အခုကိစ္စနဲ့ပတ်သက်လို့မြန်မာတန်ယုံကအလို့သမားတန်အရာရှိတွေနဲ့လည်းတိုင်ပင်ထားပြီးဒီကိစ္စကိုဖြေရှင်းပေးဖို့အတွက်စီစဉ်ဆောင်ရွက်နေတယ်လို့လည်းကိုရဲမင်းကပြောပါရယ်ကိုဗစ် -19 အရေးပေါ်ကာလမှာထိုင်းအစိုးရကထုတ်ပြန်ထားတဲ့အမိန့်အရအလို့ရှင်အလို့သမားတွေနဲ့ပတ်သက်လို့အလို့ပိတ်သိမ်းတာတွေအလို့မစင်းမဲနေတာတွေအလို့ဖြုတ်တာတွေကိုမလုပ်ဖို့အတွက်မေလ၈ရက်နေ့ကထုတ်ပြန်ထားပါရယ်ဒီအမိန့်တွေကိုအလို့ရှင်ဘက်ကရောအလို့သမားတွေဘက်ကပါလိုက်နာဖို့လိုအပ်တယ်ဆိုပြီးကိုရဲမင်းကတော့ဆိုပါရယ်
အော်ပြောမယ်ဆိုတော့ဒါကကျွန်တော်တို့လက်ရှိကိုဗစ်ကာလမှာရေးပေါ်ဖွဲ့စည်းထားတဲ့လုံသမားကိစ္စဖြေရှင်းပေးကော်မတီက ထိုင်းသူကကော်မတီကဖြည့်ရှင်းပေးမှရမှာဒါလုံးရှင်ဘက်ကဒီလိုဖြုတ်တာတွေပြီးတော့အခြားသောမင်းဆောင်မှလည်းအလုပ်ရုံတစ်ခုမှဆိုရင်အလုပ်သမားတွေပုံမှန်လုပ်သိနေတဲ့အလုပ်သမားတွေကိုအဆောင်ထဲမှာမပေးနေတော့ဘူးဆိုပြီးတော့ဒီလိုကိုဗစ်ကာလကြီးမှာတင်းမောင်းထုတ်နေတယ်ဒီလိုချိန်မှာလူသားတွေကလည်းဘယ်မှမအခန်းတွေရှာလို့မရဘူးပေါ့နော်လူပေါင်းဟို400လောက်ကိုဟိုနေတဲ့အဆောင်တွေကနေမောင်းထုတ်နေတယ်အဲ့လိုဖြစ်စင်နေတယ်ကိုရှိနေတယ်အဲ့တော့ခိုင်းစိုးကတတ်မှတ်ထားတာအခုချိန်မှာအလုပ်ရှင်တွေလည်းအလုပ်မဖြုတ်နဲ့ပုံမှန်တိုင်းခိုင်းမောင်းမထုတ်နဲ့လူသမားတွေလည်းစုပုံသားမှုလုပ်လို့မရဘူးဆိုပြီးတော့နှစ်ဖက်လုံးကိုအမိန့်ထုတ်တာအဲ့ဒီအမိန့်ကိုအလုပ်ရှင်ရောလူသမားရောလိုက်တာပါ
မဲဆောင်မြို့နယ်စီးပွားရေးဆောင်အတွင်းမှာတရားဝင်မှတ်ပုံတင်ထားတဲ့စက်ရုံပေါင်း445ရုံရှိပြီး40ရာခိုင်နှုန်းကအထည်ချုပ်စက်ရုံတွေဖြစ်ပါတယ်။တရားဝင်စည်ရင်းရဆိုရင်အထည်ချုပ်အလုပ်သမားပေါင်း4000ခွဲလောက်ရှိနေပါတယ်။ထိုင်းနိုင်ငံမှာပြီးခဲ့တဲ့နှစ်ကစလို့အခုကိုဗစ် -19 ကပ်ရောဂါဖြစ်နေတဲ့အချိန်ထိစက်ရုံပေါင်း1000ကျော်ပိတ်ပစ်ခဲ့ရတာဖြစ်ပြီးလုံအားကမပေးနိုင်ပဲဒေဝါလီခံလိုက်ရတဲ့စက်ရုံတွေလည်းရှိနေပါတယ်။ရှမမအေးမှထိုင်းမြန်မာနယ်စပ်ကနေသတင်းပို့နေတာပါ။
ဒီမြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအသံ DVV ရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ DVV ရုပ်သံဆလောင်းကနေပြီးတော့နေ့စဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်တွေမှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOE ရဲ့ Intercept 17နဲ့ Mirset 3ဂျိုရူးတွေကနေနေ့တိုင်းည9နာရီမှာပြတာတဲ့မိနစ်30သာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆောင်မင်းညာခံတွေနဲ့အပတ်စဉ်ကဏ္ဍတွေကို DVV ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါလိမ့်ရှင
်။အခုတော့ဥအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကိုနားဆင်ရမှာဖြစ်ပါတယ်။မြန်မာပြည်ကမြို့တိုင်းလူလူမှာကလေးတွေကိုအင်အကူလုတ်သားတွေအဖြစ်ခိုင်းစေနေတာတွေ့ရပါတယ်။ဒါပေမဲ့အင်အကူကလေးလုတ်သားနဲ့သက်ဆိုင်တဲ့ဥပဒေမရှိသေးတဲ့အတွက်နှိမ့်နာဆုံးရှုံးမှုတွေရှိတဲ့အကြောင်းဥအောင်ခင်ကရေးသားပြီးကျွန်တော်ညံဝင်းအောင်ကကူညီတင်ဆက်ထားပါတယ်ခင်ဗျာ။
မြမလူဦးရေ53သားမှာ18သားဟာအသက်16နှစ်အောက်ကလေးတွေဖြစ်တယ်လို့ကုလသမဂ္ဂကလေးများရန်ပုံငွေအဖွဲ့ UNICEF ကဆိုပါတယ်။ကလေး18သားမှာအလုတ်လုံနေတဲ့ကလေးဦးရေက3သန်းခွဲလောက်ရှိမယ်လို့ခန့်မှန်းပါတယ်။ဘာသာရေးအဖွဲ့အစည်းတွေမှာမိခိုနေရတဲ့ကလေး2သိန်းကျော်ရှိတယ်လို့ UNICEF အဖွဲ့ကဆိုပါတယ်။လက်နက်ကင်ပြည်ပခန့်နဲ့တဘာဝဘေးအန္တရာယ်တင့်နေတဲ့ကလေး4သန်းလောက်ရှိနိုင်ပြီးအခုအညီလိုအပ်နေပါတယ်။ကလေးဦးရေ55ရာခိုင်နှုန်းဟာဆင်းရဲတယ်လို့ပြောနိုင်ပါတယ်။ကလေးတွေဟာတန်းပြည်ရဲ့အနာဂတ်ပါ။အသက်16နှစ်အောက်အရွယ်ကိုကလေးအဖြစ် ILO အပြည်ပြည်ဆိုင်ရာအလုပ်သမားအဖွဲ့ချုပ်ကသတ်မှတ်ထားပါတယ်။ဒါကြောင့်မြမပြည်မှာကလေးလုံသားအများအပြားရှိပြီးအလုပ်မျိုးစုံကိုလုပ်ကင်နေကြပါတယ်။အင်းအကူဖြစ်လုပ်ကင်နေကြတဲ့ကလေးတွေအကြောင်းကို ILO အပြည်ပြည်ဆိုင်ရာအလုပ်သမားအဖွဲ့ချုပ်ကမနစ်ကစာတမ်းထုတ်ပါလေ။ကျဲလက်စင်းရဲသားနဲ့ပြိပက္ခဒေတာကတိုင်းသားတွေရဲ့ကလေးဟာအင်းအကူအများဆုံးလောက်တာတွေ့ရတယ်လို့ဖော်ပြပါတယ်။အင်းအကူလုံနေတဲ့ကလေးနဲ့လှုပ်ဖူးတဲ့ကလေးတွေကိုတွေ့ဆုံမေးမြန်းထားတာဖြစ်ပါတယ်
။မြန်မာနိုင်ငံမှာကလေးလုံသားတသန်း2သိန်းကျော်ရှိကြောင်း2015တုန်းကလေးလုံသားအစိုးရခန်းစာမှာဖော်ပြပါတယ်။2019 ILO စစ်တမ်းကတော့ကလေးအင်းအကူအများဆုံးသုံးတဲ့ရန်ကုန်နဲ့ကလေးအင်းအကူအများဆုံးလာကြတဲ့မြောင်းမြမြို့နယ်ကိုအဓိကထားပြီးစမ်းစစ်ထားပါတယ်ကလေးကိုအင်ကူလုတ်သားဖြစ်ဖို့ဖန်တီးတဲ့အခြေခံကိုသုံးသပ်ထားပါတယ်1993ကလေးသူငယ်ဥပဒေဟာစစ်ရုံအလုပ်ရုံနဲ့ဆိုင်းနေမှာလုတ်တဲ့ကလေးတွေနဲ့သာသက်ဆိုင်ပြီးအင်ကူအလုပ်နဲ့မသက်ဆိုင်ပါဘူးဒါကြောင့်ကလေးအားလုံးမှာအင်ကူလုတ်ပံ권ရှိသလိုဖြစ်နေပါတယ်အင်ကူအများစုဟာမိန်းကလေးတွေဖြစ်ကြပြီးအိမ်တွင်းအလုပ်တွေလုပ်ကြရပါတယ်ယောက်ျားလေးကတော့အိမ်ပြင်မှာတပြည့်စည်းလဲခြံဆောက်အခြားတောက်တူမင်ရတွေလုပ်ကြရပါတယ်
ဒါပေမဲ့အင်းအကူလုတ်တဲ့ယောက်ျားလေးဟာလူနည်းစုသာဖြစ်ပါတယ်။ယောက်ျားလေးအများစုဟာစားတောက်ဆိုင်ဘတ်စကားဂိတ်စိတ်ကန်းနဲ့ဆောက်လုပ်ရေးလုပ်ငန်းတွေမှာအလုပ်လုပ်ကြပါတယ်။ခြေလက်ဒေသမှာမိဘစည်ရဲမှုနဲ့ပညာသင်ဖို့အခွင့်အလမ်းမရှိမှုဟာအင်းအကူလုတ်ဖို့တွန်းအားပေးသလိုဖြစ်နေပါတယ်။လေယာအလုပ်ကလို့မပင်မမဲ့ပေါ်ပါပြီးဘေးကင်းတဲ့အင်းအကူလုတ်ဟာကလေးတွေနဲ့တင့်တော်တယ်လို့ခြေလက်နေမိဘတွေကယူဆကြပုံရပါတယ်။လက်နက်ကင်ပြိပက္ခဖြစ်ပွားတဲ့အရက်ဒေသမှာတော့စင်းရဲနွမ်းပါမှုအပြင်လုံခြုံမှုမရှိတာကလည်းကလေးတွေကိုမြို့ကိုစေလွှတ်ရတဲ့အကြောင်းရင်းတစ်ခုဖြစ်ပါလေ။မြို့မှာအင်းအကူလုံရင်းဗမာစာတက်ကျွမ်းလာရင်နောက်အခါအလုရှာရမှာနဲ့ပညာဆက်တင်ရမှာလဲ အထောက်အကူဖြစ်မယ်လို့ယုံကြည်ကြပါတယ
်ကလေးအိမ်ကူရှာဖွေရမှာယုံကြည်စိတ်ချမှုဟာမိဘအရေးကြီးဆုံးဖြစ်ပါတယ်ဒါပေမဲ့အချိန်နေအရကလေးအိမ်အကူရှာဖွေသူကိုယုံကြည်ဖို့သာရှိပါတယ်ကလေးအိမ်အကူစူဆောင်းသူတွေဟာသူတို့နဲ့ပတ်သက်တဲ့အတိုင်းအဝိုင်းကိုဆက်သွယ်ပြီးစူဆောင်းတာများပါတယ်ဘုန်းကြီးကျောင်းကစာတင်ပေးတဲ့စာတင်ကျောင်းတွေမှာကလေးအိမ်အကူရှာဖွေတာမျိုးလည်းရှိပါတယ်ကလေးကိုအလုရှင်စီကိုရောက်အောင်ပို့ပေးတဲ့ဘုန်းကြီးတွေလည်းရှိပါတယ်။ကလေးတွေကိုဘေးကင်းရာကိုပို့ဆောင်ပြီးမိဘဆင်းရဲနှံပမှုတက်တော်အောင်ဘုန်းကြီးတွေကအကူအညီပေးတယ်လို့ယူဆကြပါတယ်။ကလေးအိမ်အကူတွေရွာကိုအလဲပြန်လာတဲ့အခါသူတို့အပေါင်းအသင်းတွေကိုစီယုံသိမ်းသွင်းတဲ့နီလာနဲ့ကလေးအိမ်အကူတွေကိုစုဆောင်းကြတယ်လို့ ILO စစ်တမ်းမှာဖော်ပြထားပါတယ
်။ယုံကြည်စိတ်ချရတဲ့ကလေးအကူရဖို့အတွက်အလုရှင်တွေဟာသူတို့ရဲ့အသည့်မိတ်ဆွေတွေကတဆင့်ရှာဖွေတာရှိတယ်လို့ဂျာပွဲစားကတစင်ရှာဖွေတာလည်းရှိပါတယ်။ရန်ကုန်ကြီးမြင့်နိုင်ဘူရာဟာအင်းအကူအလုံသမားတွေစုဝေးတဲ့ဆုံရလူဖြစ်နေပါတယ်။အဲဒီနေရာကအခြားရက်ကွက်တွေကိုကလေးအင်းအကူတွေပို့ပေးပါတယ်။ပွဲစားလူရန်စားမှာဘာသာရေးခေါင်းဆောင်ဆရာဆရာမနဲ့လူပိများတဲ့ပုဂ္ဂိုလ်စသဖြင့်လူမျိုးစုံပါဝင်ပါတယ်။ပွဲစားဟာမိမိကျိုးစီးပွားအတွက်ဂျာဝင်ဆောင်ရွက်နေပေမဲ့သူတို့ကိုအလုရှင်နဲ့ကလေးမိဘတွေကယုံကြည်လေးစားကြပါတယ်အများအားဖြင့်အင်ကူလှူသားရဲ့မိဘတွေဟာကလေးရမဲ့လစာ3လစာကိုကြိုတင်ထုတ်ယူလေးရှိတာမို့ကလေးဟာအနည်းဆုံး3လပြည့်တဲ့အထိအလုပ်လုပ်ရပါတယ်ပွဲစားပါရင်ပွဲကကိုနှုတ်ယူထားတာကြောင့်အချိန်မတန်မီစောပြီးအလုပ်ထွက်ရင်လစာ2စရောဖို့ဂရုပြုရပါတယ်အလုပ်မထွက်နိုင်အောင်လှူထားတာပါပဲမျိုးတိုင်းမှာကလေးအကူလှူသားရှိပေမဲ့အင်ကူအလုပ်အကင်ဆိုင်ရာဥပဒေမရှိသေးပါဘူးအင်ကူအလုသမားဘဝကနေအင်းရှင်ပိုင်လုံငန်းရဲ့အလုသမားဖြစ်သွားတာမျိုးလည်းရှိကြောင်း IO စစ်တမ်းမှာပေါ်ပြထားပါတယ်ခင်ဗျာ
ဒီဘက်ကျမရဲ့ခဏမှာတော့ COVID-19 နဲ့ဆက်ဆက်တဲ့ပြင်းထန်ကလေးရောဂါအသေးအကြောင်းတင်ပြထားပါတယ်ဒီ COVID-19 ရောဂါကကလေးတွေမှာအဖြစ်နေပြီးပြင်းထန်မှုမရှိခဲ့ပေမဲ့အခုနောက်ပိုင်းမှာတော့နောက်နိုင်ငံတွေမှာဒီရောဂါနဲ့ဆက်ဆက်နိုင်တဲ့ပြင်းထန်ကိုရင်းအင်္ဂါရောင်ရောဂါကလေးနဲ့ဆယ်ကျော်သက်တွေမှာစပေါ်လာနေပါတယ် multi system inflammatory syndrome ခေါ်ဒီကိုရင်းအင်္ဂါရောင်ယောဂါအတွက်မြန်မာနိုင်ငံမှာဘလောက်ဆိုးရင်ရပြီးဘာတွေကြိုသည့်ကာကွယ်သင့်ပါလဲဒီအကြောင်းကလေးထုခုနဲ့စိတ်တက်သူတဲ့ကလေးကျန်းမာပညာဌာနငိမ့်စားဌာနမှဘာမောခဒေါက်တာစောဝင်းကိုကျွန်တော်ဝင်းမင်းကမေးမြန်းထားပါတယ်ကဲကလေးတို့ကြောင့်ဒီဗမာကဒေါက်တာစောဝင်းခင်ဗျာကျွန်တော်တို့ဒီ COVID-19 နဲ့ဆက်ဆက်ပုံရတဲ့ကူးစက်မှုကအခုတော့ဒီဥရောပနဲ့အမေရိကမှာဆက်ရင်ကလေးငယ်တွေမှာစပြီးဖြစ်လာပြီးတော့သိဆုံးမှုလည်းအနေငယ်စရှိလာတာမျိုးဟိုတော့ကတော့ဒီ COVID ကကလေးငယ်တွေကိုတိတ်မပြင်းထန်ဘူးလို့အများကြီးစားခဲ့ရတာကနေအခုတော့ပြောင်းသွားတဲ့သဘောလားဆရာကြီ
းဒီ COVID-19 ဖြစ်တဲ့နေထဲမှာကလေးတွေမှာကရောဂါတော့ကူးစက်နိုင်တယ်သူတို့ကလည်းပြန်ကူးစက်နိုင်တယ်ဒါမဲ့ကလေးတွေမှာပြင်းထန်တဲ့လက္ခဏာမရှိဘူး။အများစုကဒီဝဲကြော်ကြလောက်ကလက္ခဏာမပြဘူး။ပြရင်လည်းပြင်းထန်တဲ့လက္ခဏာသိမ့်မဖြစ်ဘူးပေါ့နော်။အဲ့တော့ဒီ ICU လို့ပါလို့ဒီရောက်တဲ့ကလေးကတော်တော်လေးနည်းပါတယ်။ဒီဥက္ကဋ္ဌတနိုင်ငံလုံးမှာတော့ကလေး14နှစ်သားတယောက်ဆုံးနေပါတယ်။အခုနောက်ပိုင်းမှာတော့ဗာတွေ့တာလဲဆိုလို့ရှိရင်ကလေးတွေမှာ multi system inflammatory syndrome ဆိုတာဒီလိုမှရောင်းတာပေါ့နော်။အချောက်ခါရောင်းတယ်၊နှလုံးရောင်းတယ်၊ဦးနှောက်ရောင်းတယ်၊ခြေလက်တွေမှာပေးနေထွက်တယ်လို့မျက်စိရောင်လို့နှစ်မေးရောင်လဲအဲ့လိုမျိုးတွေဖြစ်ပြီးတော့ဒီတွေးလန့်တာတော့မဖြစ်ပြီးဆုံးတဲ့ကလေးလေးတွေရှိတာ။ဒါတနည်းအားဖြင့်ဆိုကျွန်တော်တို့ရင်လုံးကတွေ့ပြပူတဲ့ဒီ Kawasaki disease လို့ခေါ်တာပေါ့နော်။ခန္ဓာကိုယ်ရဲ့တွေးကြောလေးတွေရောင်ရမ်းတဲ့ယောဂရဲ့လက္ခဏာမျိုးတွေနဲ့ဖြစ်ပွားတာကအခုရက်ပိုင်းမှာအရင် Kawasaki ဖြစ်တဲ့ပမာဏနဲ့ဆိုင်ဘူးပြောများလာတယ်ဆိုတော့အချက်တွေတွေ့လာတယ်။အဲ့ဒါတွေကလည်းတစ်ခါလေး COVID-19 နဲ့ဆက်ဆက်နေတာပေါ့။ဒါကြောင့်အဲ့ဒီလက္ခဏာအစ်တွေပေါ်လာတယ်ဆိုတော့ကိုကဘာကျမရဲ့ဖွဲ့ရလဲကြော်ညာပါတယ်ဧပြီလကုန်လောက်ကရတယ်အင်္ဂလန်ကတော့ကဘာတဝမ်းကိုတတိပေးထားပါတယ်အများကြီးဖြစ်တာတော့မဟုတ်ပါဘူးဥရောပတစ်ခွန်မှာဒီကလေးတွေကြားထဲမှာ230ကျော်လောက်ဖြစ်တယ်ဒါနိုင်ငံအားလုံးပေါ်လာ EU အဲ့ဒီမှာအင်္ဂလန်တယောက်ဂျင်တစ်တယောက်ဆုံးတာရှိတယ်အခုတော့အမေရိကန်နိုင်ငံမှာဒါကိုတတိသားစောင့်ကြည့်တဲ့အခါကျတော့ကလေးလူငယ်တရားကျော်သွားပြီလို့သိရပါတယ်ဆုံးလာလဲ230တော့ရှိတယ်လို့ကြားရတယ်
ဟုတ်ကဲ့ဆရာကြီးအခုလို့ဒီပြောင်းလဲလာတဲ့အနေအထားတစ်ခုကမြန်မာနိုင်ငံအတွက်ဆိုလို့ရှိရင်ဆရာကြီးဘယ်လိုသက်ရောက်မှုရှိနေလဲ
မြန်မာနိုင်ငံအတွက်တော့လုံးဝတော့အများကြီးသက်ရောက်မှုရှိနေပါတော့ပြီးတဲ့အတိုင်းကျွန်တော်တို့ဒီမှာလဲဒီ confirm case လို့ခေါ်တဲ့ပေါ်ထွက်တဲ့လူနာပေါင်း182ယောက်တွေ့တယ်ဒီမေလ16ရက်ပေါ့မြင်စီးရင်ရဆိုတော့10ယောက်ကလေးဖြစ်တာ3ယောက်ပဲရှိတယ်အသက်20ယောက်က13ယောက်ရှိတယ်ပေါ့အားလုံးမှာကလေးက16ယောက်ပဲပါတယ်ဒီကလေးတွေမှာလည်းဘာမှပြင်းထန်တဲ့လက္ခဏာတော့မရှိပါဘူးအဲ့တော့ဘာမှမှမဆိုတာမပြောကောင်းမဆိုကောင်းပါတော့ second wave တွေပါတယ်လို့အဖြစ်များလာရင်တော့ကျွန်တော်တို့ဒီလိုတွေ့နိုင်တယ်ပေါ့ဒါမဲ့လည်းဒီဥစားလည်းသူတို့နိုင်ငံတွေမှာလည်းဖြစ်တဲ့ကလေးတွေအားလုံးကြီးပြည့်နေဆိုရင်တော့အနည်းစုပါပဲတချို့မှာတော့ဒီ covid virus ကိုရဲ့ antibody ကိုတွေ့တယ်ပေါ့တချို့မှာတော့လည်းမတွေ့ဘူးပေါ့နော်အဲသူတို့ကဒီစဉ်းစားတာတော့သက်ဆိုင်တာဓာတ်ရိုက် covid ကဖြစ်တာလည်းဖြစ်ဖြစ်ဖြစ်မယ်ဒီ bear virus ပဲဖြစ်ဖြစ် bacteria ပဲဖြစ်ဖြစ်လူခန္ဓာကိုယ်ကတုံ့ပြန်မှုပြောင်းပြီးတော့အဲဒီသွေးကြောတွေရောင်နေတဲ့ကိုယ်လုံးသွေးကြောကလည်းဒီကိုယ်လုံးမှာရှိတဲ့ဒီကိုယ်လုံးကရောင်တယ်ပေါ့နော်အဲလိုယောဂမျိုးကရင်တော့ကာဝါဒကိတ္တိဆိုပြီးတော့ရှိမှာပါအဲ့တော့ကျွန်တော်တို့ဒီမှာလည်းဒီလိုကိုဗစ်ဖြစ်တာများလာတာတွေ့များနိုင်တော့ပေါ့။ကာဝါဆိုကြီးအနေနဲ့လည်းတော်တော်တော့ကျွန်တော်တွေ့တာနည်းပါတယ်။ကျွန်တော်တို့ပါရမီဆေးဦးညီမဆိုကျွန်တော်2013နှစ်ကစပြီးတော့စုဆောင်းလာတာလူနာအနေနဲ့ဆိုရင်ခုစီရော36ယောက်လောက်ထိမှတ်တမ်းရှိတယ်ပေါ့နော်။အဲအဲ့တည်းမှာဒီပြီးခဲ့တဲ့3-4လအတွင်းမှာတော့4ယောက်ရှိတယ်ဆိုတော့နည်းလေးတော့များလာတဲ့သဘောရှိတယ်။
ဟုတ်ကဲ့ဆရာကြီး။အဲ့တော့ဆလူရာကနိုင်ငံတကာမှာလည်းအဖြစ်တော်နေတယ်။မြန်မာနိုင်ငံမှာလည်းဖြစ်ပြီးဒီမှာ clean ငယ်ဒီမှာတော့စုံရတဲ့အနေထားတော့မရှိသေးဘူး။ဒါပေမဲ့ဒီကဝါစကီလို့ခေါ်တဲ့ကုနာသွေးကြောရောင်တဲ့လက္ခဏာတွေနဲ့တွဲပြီးဖြစ်လာနိုင်ဖို့အတွက်တော့သတိပြုစရာတော့ဖြစ်လာတော့ပါဆရာနော်
။သတိပြုစရာတော့ဖြစ်တော့ပါလိမ့်မယ်။ဒီကဝါစကီဆိုတာလည်းဒီဗိုင်းရပ်စ်ပြည်ပြည်ပဲဒီရပဲဖြစ်ဖြစ်စာမန်ကလေးမှာကောင်းသွားပြီးတော့သူ့ကြတော့မှာပဲခန္ဓာကိုယ်ရဲ့တုံ့ပြန်မှုက abnormal response အရင်ကပြင်းထန်တဲ့တုံ့ပြန်မှုဖြစ်တဲ့ယောဂမျိုးပေါ့နော်။အဖျားကြီးတဲ့ကလေးတွေမှာစဉ်းစားပါပေါ့နော်။အဲ့တော့ဒီယောဂနဲ့ပတ်သက်လို့ဆိုပြောရမယ်ဆိုတော့လူလူအနေနဲ့သိပြီးတော့အလန့်တကြားလည်းဖြစ်စရာတော့မလိုပါဘူး။ဒါပေမဲ့ကျွန်တော်တို့ဘက်ကဒီကြဝင်နေဇမတ်တွေဘက်ကလည်းဒီလိုဖြစ်နိုင်တဲ့ဆိုတော့ကောင်းတာရှိနေမလို့တော့ပေါ့။ဘာလို့လဲဆိုလို့ကျန်လို့ဖြစ်ရင်ခန္ဓာကိုယ်ထဲမှာရောင်ကျတဲ့ဆီးတွေပေါ့နော်။ immunoglobulin လို့ခေါ်ပါတယ်။အဲ့လိုဆေးမျိုးထိုးဆေးမျိုးထိုးပြရအဲ့တော့ဒီရင်တွေ့တဲ့ကာဝန်ဆက်ကြီးချိန်မှာတော့အဲ့ဒါထိုးလိုက်ပြီးဒီပြန်တော့ဆေးလည်းပေးရတာပေါ့နော်ထွေးချဲဆေးတော့ပါတော့ပေးရအဲ့လိုပေးလိုက်လို့ရှင်တော့ရင်းနှောင်းလေးကသေပြောက်တော့တရားမှမရှိသေးပါ
ဘူးဟုတ်ကဲ့ဆရာအဲ့တော့အရင်ကြီးတော့စွန့်ကြရမရှိသေးဘူးဒါပေမဲ့ဒုတိယလှိုင်းသဘောမျိုးပေါ့နော်များလာခဲ့လို့ရှိရင်တော့
ဟုတ်ကဲ့ကိုဗစ်ဖြစ်တာတော့ငါများလာရင်ကလေးတွေမှလည်းများလာရင်တော့အဲ့လိုတုံ့ပြန်မှုလုံခဲ့တဲ့ကလေးတွေကလည်းရှိလာနိုင်တာပေါ့
ဟုတ်ကဲ့ဆရာအဲ့ဒီအချိန်လေးအတွက်ဆရာကြီးကြိုပြီးတော့ဒီလက္ခဏာတွေကိုသတိပြုမိဖို့ရော
လက္ခဏာတော့ဘယ်လိုလဲဆိုကာဝါဆာကီကများတော့ကလေးကြီးတွေမှသိမဖြစ်ကျွန်တော်တို့တွေ့သလောက်ကတော့နှစ်နှစ်လောက်အောက်ကလေးတွေပဲအဲ့ဒီကလေးတွေမှဟိုတခုတော့ရှိတာပေါ့ဒီကိုဗစ်နဲ့ဒီကိုဗစ်ကြောင့်ဖြစ်တဲ့ယောဂနဲ့ကာဝါဆာကီကလုံးဝအတူတော့လည်းမဟုတ်ကဝါဆာကီမှာဆိုလို့ရှိရင်ညမေးလေးရောင်းတဲ့ဇမင်းချိတ်တွေဖြစ်တယ်ပါဇက်မှာနာရီဖြစ်ပါဇက်မှာနှုတ်ခမ်းလေးကွာတယ်ပေါ့နော်လက်တွေခြေောက်တွေရောင်းတယ်ကွာတယ်အစင်းကြီးကြိုက်တယ်ဒီတဲ့အများနဲ့တွေ့ရတော့အဖျားကြီးတယ်ပေါ့အဖျားကတော့တော်တော်လေးတော့မကြောက်တပတ်ဆယ်ရက်အလိုမျိုးဆက်ဖျားနေတယ်ပေါ့လင်းရရတဲ့ပုံပြင်းပြင်းထန်ထန်ဖျားနေကျွန်တော်တို့ဒါစဉ်းစားရသေးတာပေါ့နော်နောက်တစ်ခုနှလုံးသွေးကြောတွေပါရောင်းတာဖြစ်ကိုဗစ်မှာတော့ဒီပြင်းဟာတွေပုံမှန်တွေးလန်တာလို့ပါလို့ပေါ့နော်အဲ့လိုမျိုးတော့ကဝါဆာကီမှာသိမှတွေ့ရပေါ့ဒါဝင်သွားတာလို့ဝင်ပြဲဝင်ရှော့ဖြစ်တာလို့ဒါမျိုးအဲ့လိုအရန်ထားပြီးဝင်ပြဲဝင်ရှော့ဖြစ်တာအဲ့လိုလက္ခဏာတွေပါရှိတယ်ပါ
ဟုတ်ကဲ့ဆရာကြီးဒီနေရာမှာမဖြစ်ခင်တည်းကချိုးတင်ကာကွယ်ထားလို့ရှင်တော့ပိုကောင်းနိုင်တာမျိုးဆရာကြီးအခုကိုဗစ်ကိုမိဘတွေလည်းကာကွယ်ကြတဲ့အခါမှာဒီကလေးတွေကိုလည်းကာကွယ်နည်းတွေကိုသင်ပေးထားခြင်းအပြင်တခြားမိုးတွေမှာဖြစ်လာနိုင်တဲ့တကွေးလိုမျိုးကိုလည်းကာကွယ်ပြီးသားဖြစ်သွားတာပေါ့ဆရာနော်ဒီကဲကူပဲကိုဗစ်ကအများကြီးကာကွယ်ရည်တွေလောက်တာကို6ပေကွာလို့ပါတော့ဆာလေဟု
တ်ပါတယ်ဒါတော့ကာကွယ်ခြင်းကတော့ပိုကောင်းတာပေါ့နော်အဲ့တော့ကလေးတွေမှာလည်းကာကွယ်နည်းကတော့ရေပွေးရဖြစ်တော့လူကြီးတွေနဲ့အတူတူပါပဲကာကွယ်ဝင်နေဖို့လက်မကြခဏဆေးဖို့ညလာလို့ပါတော့ခဏခဏလက်နဲ့မခိုင်ဖို့ဒါကြောင့်ဆိုတဲ့အခါကျရင်တချို့အုပ်ပြီးဆိုမဲ့သမို့တောင်းတဲ့ခွေးနဲ့အုပ်ဆိုမဲ့ဒါမဲ့ကလေးတွေသင်တဲ့အခါမှာနားလေလွယ်လေပုံစံမျိုးနဲ့သင်ပြရတော့ခုမှလက်ဆေးအောင်စက္ကန့်20လက်ဆေးမယ်ဆိုရင်မှ Happy Birthday တချင်းကိုအကျော်ဆိုအဲ့လိုပဲ ABC စာဆုံးဆိုလိုက်လဲစက္ကန့်20ဖြစ်တော့အဲ့လိုသူတို့နားလေလွယ်တဲ့ပါလေးတွေနဲ့ကာတွန်းဗီဒီယိုလေးတွေပါလေ YouTube မှာရှိတာအဲ့လိုလေးနဲ့သင်ပြရတော့မတ်တာဒါတို့ပါဆိုလဲကလေးကတနည်းအကလေးဆိုရင်တော့ master ဖြစ်မလို့ဝင်ကြတော့မြန်မာအကားလို့ခေါ်တော့နေရဖြစ်ဖြစ်ဝတ်ပြောပြောနဲ့ပုတ်တက်လို့ရတယ
်ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာ
စင်တင်ဆက်သွားမယ်တိုင်းရင်းသားလွာကကြိုဆိုပါတယ်မြန်မာနိုင်ငံတဝမ်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အနေကိုထင်ထင်ဆက်ထားတာဖြစ်ပါတယ်
မင်္ဂလာပါရှင်ကျမကအာမီပါဖီဝါဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလွှာမှာနားဆင်ရမှာတွေကတော့ KNU ဘက်ကတပ်သားအသစ်စုဆောင်းလာကြောင့်ဖာပုံမျိုးနယ်မှာရှိတဲ့ဈေးရွာသားတချို့ထွက်ပြေးတိမ်းရှောင်နေရပါတယ်ရခိုင်ပြည်နယ်မှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူအတည်ပြုလူနာ2ဦးတွေ့ရှိလို့ဒေသခံတွေစိုးရိမ်နေတယ်ဆိုတာနဲ့ကရီမီအမျိုးသားတိုးတက်ရေးပါတီ KNPB နဲ့မြန်မာစစ်တပ်တို့အကြားစစ်ရေးတင်းမှတ်နေတဲ့အခြေအနေအကြောင်းကိုကြားကြားရမှာပါရှင
်ကျမကနန်းဟွန်ပါရှင်သတင်းတွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါ KNU တပ်မဟာ9မှာတပ်သားတစ်စုစောင်းလာကြောင်းကရင်ပြည်နယ်ဖာပွန်မြို့နယ်မှာရှိတဲ့ကျေးရွာရှစ်ရွာခန့်ကကျေးရွာလူထုတွေကထွက်ပြေးတိမ်းရှောင်နေရတယ်လို့တမရောကကွယ်ရေးဦးစီးချုပ်ယုံကမေလ19ရက်နေ့မှာသတင်းထုတ်ပြန်ထားပါတယ်ထွက်ပြေးတိမ်းရှောင်နေတဲ့လူထုတွေမှာလူဦးရေ128ဦးရှိပြီးမေလ16ရက်နဲ့19ရက်နေ့မှာကမမောင်းမြို့လိုင်းပွဲမြို့နယ်နဲ့မြန်ကြီးငူအထူးဒေသတွေမှာရှိတဲ့နိဆိုင်ရာဆွေမျိုးမိတ်ဆွေတွေစီမှာတိမ်းရှောင်နေရတယ်လို့အဲ့ဒီထုတ်ပြန်ချက်မှာဖော်ပြထားပါတယ်မြန်ကြီးငူမှာဒေသခံတွေထွက်ပြေးလာတာဟုတ်မှန်ပြီးတပ်သားတစ်စုဆောင်းလို့ထွက်ပြေးရတာဖြစ်တယ်လို့မြန်ကြီးငူအထူးဒေသရှိလဲလွန်းမြန်ရက်ွက်အုပ်ချုပ်ရေးမှူးစောမောင်ဖိုးကပြောဆိုပါတယ်အဆိုပါတပ်သားတစ်စုဆောင်းတာနဲ့ပတ်သက်ပြီးKNU တပ်မဟာ9ပြောခွင့်ရဖို့မူစောကလေးတို့ကတစုံတရာမတိရှိရကြောင်းပြောဆိုပါတယ်အခုလိုလူတစ်ဆွဆောင်းတာဟာ NCA စာချုပ်ပါအချက်တွေချိုးဖောက်တာဖြစ်ပြီးတပ်ဆိုင်ရာတာဝန်ရှိသူကနေတဆင့်သတိပေးတားမြစ်ကန့်ကွက်မှုတွေဆောင်ရွက်သွားမယ်လို့တပ်မတော်ဘက်ကဆိုပါတယ်
ရခိုင်ပြည်နယ်မှာ COVID-19 ရောဂါကူးစက်ခံရသူအတည်ပြုလူနာအမျိုးသား2ဦးသေရှိရပြီဖြစ်တယ်လို့အစိုးရကသတင်းထုတ်ပြန်နောက်မှာဒေသခံတွေစိုးရိမ်မှုတွေမြင့်တက်နေပါတယ်ပရမရောဂါပိုးသေရှိသူကတော့တန်တွဲမြို့စာတိအသက်30ကျော်အရွယ်မျိုးသားသူနဲ့ဒုတိယရောဂါပိုးသေရှိသူကတော့အသက်20နှစ်အရွယ်တန်ကုန်းမြို့ကမျိုးသားသူဖြစ်ပြီးသူတို့နှုတ်ဟာမကြသေးမီမလေးရှားနိုင်ငံကနေပြန်သူတွေဖြစ်တယ်လို့ကျမရေးအကစားဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်သူတို့တွေကိုသက်ဆိုင်ရာမြို့နယ်ဆေးရုံမှာစောင့်ကြည့်ထားသလိုတခြားမလေးရှားနိုင်ငံကပြန်လာသူ95ဦးကိုလည်းအသွာလာကန့်သတ်စောင့်ကြည့်ထားတယ်လို့ရခိုင်ပြည်နယ်ကျမရေးဦးစီးဌာနဝန်ထမ်းရာရှိသူကပြောပါတယ်ရခိုင်ပြည်နယ်မှာတရုတ်မလေးရှားနဲ့ထိုင်းနိုင်ငံပါဝင်နိုင်ငံခြားကပြန်လာသူတွေအများအပြားရှိနေတယ်လို့အိန္ဒိယချင်းဘင်္ဂလားဒေ့ရှ်နိုင်ငံမှာလည်းယောဂါပိုးကူးစက်မှုတွေနေ့စဉ်မြင့်တက်လာနေတဲ့အတွက်စိုးရိမ်နေကြတယ်လို့မုံသွုံးမြို့ခံကိုအီးသွန်းကပြောပါတယ်
ချင်းပြည်နယ်ပလက်ဝမြို့နယ်မှာစစ်ပေးရှောင်9000ကျော်အပါအဝင်ကျေးလက်နေပြည်သူ2000ကျော်တို့ဟာစားနပ်ရိက္ခာပြက်လက်မှုကြုံတွေ့နေရတယ်လို့ချင်းစစ်ပေးရှောင်ပြည်သူများကယ်ဆယ်ရေးနဲ့ပြန်လည်ထူထောင်ရေးကောင်စီ RRCCI ကပြောပါတယ်မြမတ်မတော်နဲ့ရခိုင်တပ်တော် AA တိုက်ပွဲကြောင့်ပလက်ဝမြို့ကိုထွက်ပြေးတင်းရှောင်လာကြတဲ့စစ်ပေးရှောင်9000ကျော်ပလက်ဝမြို့ခံပြည်သူတွေနဲ့ပတ်ဝန်းကျင်ကျေးရွာ15ရွာလောက်ကလူဦးရေ2000ကျော်တို့ဟာရခိုင်ပြည်နယ်ဖက်ကနေကုန်ပစ္စည်းတွေတဲလို့မရတာကြောင့်ရိတ်ခါပြက်လက်နေကြတာပါစမီးမြို့မှာစံအပါဝင်ရိတ်ခါတွေထောက်ပံ့ကူညီရေးပစ္စည်းတွေအချိန်နဲ့တပြေးညီပို့ပေးနိုင်ပေမဲ့စမီးမြို့ကနေမိုင်40လောက်တာဝေးတဲ့ပလက်ဝမြို့ကိုတော့နယ်မြေလုံခြုံမှုမရှိတာကြောင့်စံအိတ်ဆက်လက်မပို့ဆောင်နိုင်တော့လို့ရိတ်ခါပြက်လက်မှုကြုံနေရတယ်လို့ RRCCI ကပြောပါတယ်
တရင်နိုင်တိုင်းဒေသကြီးရေပြည်မြို့နယ်ရာဖူးကျေးရွာကခြံလွတ်ကန်နေသူအသက်56နှစ်အရွယ်နိုင်သိန်းဝင်းဟာမေလ16ရက်နေ့မှာလက်လုတ်တော်ပုံသူမီးသနတ်နဲ့ပြစ်သက်ခံရလို့တည်ဆုံးခဲ့ပါတယ်။ဘယ်သူဘဝပြစ်ခတ်သွားတဲ့ဆိုတာမသိရသေးဘူးလို့ရာဖူးကျေးရွာအုပ်ချုပ်ရေးမှူးဦးခင်မောင်ဦးကပြောပါတယ်။အခုလိုခြံသမားတွေကိုလှုပ်ရှားနေမှုဟာရေပြည်မြို့နယ်တွင်ပရမအကျင့်ဖြစ်ရအသက်တကူဖြစ်ပြီးမြေမြုပ်မိုင်းပတ်ကွယ်မှုဖြစ်စဉ်တွေလိုပဲလက်သက်သရခံမသိရသေးပါဘူး။ရေပြည်မြို့နယ်မှာမွန်ပြည်ထောင်ပါတီနဲ့ KNU ကရင်မျိုးသားစည်းရုံးတို့ကြားနေမြေညင်းပွားမှုပြဿနာတွေရှိနေတယ်လို့ဒေသခံခြံသမားတွေကလည်းမြေမြုပ်မိုင်းနေမိလို့ထိခိုက်မှုတွေမကြာခဏဖြစ်ပွားနေတာပါ
ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့နယ်အတွင်းကမန်မိုက်ကျေးရွာအတွင်းနေအိမ်တချို့ကိုတပ်ဆိုင်ရာအာဏာပိုင်တွေကမေလ18ရက်နေ့မှာဝင်ရောက်စစ်ဆေးမှုတွေပြုလုပ်ပြီးဒေသခံ9ဦးကိုလည်းဖမ်းဆီးခေါ်ဆောင်သွားတယ်လို့ဒေသခံတွေကပြောပါရယ်မေလ18ရက်နေ့ကဖမ်းဆီးခေါ်ဆောင်သွားခံရသူ9ဦးအနက်2ဦးကကချင်အမျိုးသားဖြစ်ပြီးကျန်3ဦးကတော့ဗမာနဲ့ရှမ်းအမျိုးသားတွေဖြစ်ကြောင်းအခုခါမူဆယ်မြို့ရဲစခန်းမှာစစ်ဆေးမေးမြန်းမှုတွေပြုနေကြောင်းမိသားစုဝင်2ဦးကပြောပါရယ်တပ်မတော်အပါဝင်အစိုးရဌာနဆိုင်ရာကတာဝန်ရှိသူတွေဟာမှန်မှန်ကျေးရွာအတွင်းမူရစ်ဆေးဝါးနဲ့လက်နက်တွေစစ်ဆေးတာဖြစ်တယ်လို့ပြောပါတယ်
။ရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲမြို့နယ်ဟောင်ဟိုင်ကျေးရွာအုပ်စုကဖာလိန်ရွာကလက်ဖက်ချန်ရှင်မျိုးရမီနှစ်ဦးတပ်ပြတ်ခံရပါတယ်။မေလ16ရက်နေ့မှာဖြစ်ပွားခဲ့တာပါ။အသက်60ရွယ်သုံးအေးရင်းနဲ့အသက်58နှစ်ရွယ်သုံးအေးသွေးဆိုတဲ့လက်ဖက်ချန်ပိုင်ရှင်မျိုးရမီနှစ်ဦးဖြစ်ပြီးဖာလိန်ရွာကနေသုံးပိုင်ဝေးတဲ့သူတို့ရဲ့လက်ဖက်ချန်ထဲမှာဓာတ်ဆိုးတက်ခံရတာဖြစ်ပါတယ်။လက်တဲ့မပေါ်တဲ့ဒီလူသားမှုကတော့ကြောင်မဲရဲစခန်းကနေအမှုဖွင့်ထားပါဗျ
အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ NCA အပြည့်ရဲ့စာချုပ်လက်မှတ်မရေးထိုးနိုင်သေးတဲ့ခရီးနှစ်မျိုးသားထုတ်တရေးပါတီ KNPP နဲ့မြန်မာစစ်တပ်တို့အကြားရှားတောမျိုးနယ်အတွင်းဒီရက်ပိုင်းမှာတိုက်ပွဲဖြစ်ပွားခဲ့ပါတယ်အမည်ရဲ့စူးစီးချက်ကိုမိကလျာမွန်ကတင်ဆက်ပေးပါမယ်ရှင်
မေလ16ရက်နေ့ကကယားပြည်နယ်ရှားတော်မြို့နယ်လေပိုင်းကြီးရွာအုပ်စုအတွင်းရှိလမ်းမပေါ်မှာတမတော်နယ်ခရင်နီမျိုးသားတိုးတက်ရေးပါတီ KNPP တို့ပြစ်ခတ်မှုဖြစ်ပွားခဲ့တယ်လို့ရှားတော်မြို့နယ် KNPP ဆက်ဆံရေးရုံးတာဝန်ခံခုဖိုးတဲ့ကပြောပါတယ်
ဖြစ်ဖြစ်ချင်းစလောက်လိုက်သွားရှိတယ်ဆိုကြအဲ့နာရီတော့မှကျွန်တော်ပြတ်သွားတော့ဟိုနည်းနည်းလေးတော့ဆက်တူရတယ်ဟို KNPP စပ်ဖက်ကရှင်းဆောင်သွားတယ်ဟိုအမိသားစလောက်ဆက်တူရတော့အဲ့ဒါကသူတို့တချင်းတော့ဗျာတချင်းတော့ဟိုလာမဲ့အစ်စ်ကတစ်ဖက်ကဟိုလူမားမှဆိုးလို့နေရာမားမှဆိုးဆိုပြီးအချက်ပြတ်ပြစ်လိုက်တဲ့ဘောကျွန်တော်တို့သင်ပြီးဆက်ကပြစ်တာပါချင်းကျွန်တော်မေးဝိုင်းမေးကြတယ်ပျောက်စီတယ်ဆိုပြီးကျွန်တော်တချို့ကပြောတည်နေကြတယ်မေးလာတော့ကျွန်တော်ပြန်လဲစုံစမ်းကြည့်တယ်ဒီမှာအတုပခန္ဓာလို့ပါလို့ရှိတာကျွန်တော်မသိရဘူ
းပြစ်ခတ်မှုဖြစ်ဖြစ်ချင်းမှာရှားတော်မြွနဲ့ရှိတမတော်အမှတ်နှစ်စစ်ပြူဟာမှုက၎င်းအားခေါ်ယူသိဆောင်မေးမြန်းပြီးပြစ်တင်ပြောဆိုမှုတွေရှိခဲ့ပေမယ့်နှစ်ဖက်တင်းမာမှုတစုံတရာမရှိခဲ့ဘူးလို့လည်းသူကဆိုပါတယ်။လက်ရှိအနေအထားအရကိုဗစ် -19 ကပ်ရောဂါဖြစ်ပွားနေတဲ့ကာလဖြစ်တဲ့အတွက်နှစ်ဖက်အဖွဲ့အစည်းတွေနဲ့ပြည်သူတွေစိုးရိမ်မှုထပ်မံဖြစ်ပွားစေတဲ့အပြုအမူတွေကိုမလောက်ဆောင်ဖို့ကရင်နီမျိုးသမီးစီယုံကမမမီကတိုက်တွန်းထားပါဗျ။
ကျွန်တော်တို့ကခုလိုမျိုးဟိုဟာပေါ့အချိန်မှာပေါ့ဒီကိုဗစ် -19 ရဲ့ဖြစ်လို့ဟာလူထုတွေလည်းစိုးရိမ်မှုတွေဖြစ်နေတဲ့အချိန်မှာနောက်တစ်ဖက်ကနေသူတို့တွေမလုံခြုံမှုတွေခံစားရတာမျိုးတွေတော့မချစ်စေချင်ဘူးပေါ့နော်။နောက်ဒီဘက်ကနေတိုက်ပွဲကြောက်စစ်ပွဲကြောက်မလုံခြုံမှုတွေခံစားရတာမချစ်စေချင်ဘူးဆိုတော့ဘာပဲဖြစ်ဖြစ်ဒီလိုနှစ်ဖက်ကြားထဲမှာဒီbilateral agreement ရှိတယ်လေ
။
အဲ့ဒါတွေကိုနှစ်ဖက်ကလိုက်နာကြရင်တော့ပူပြီးတော့ကောင်းတော့ပေါ့နော်
။ပရူဇိုမြို့နယ်မဲဆန္ဒနယ်မှတ်တဲ့ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးသေးနယ်ကလည်းငြိမ်းချမ်းရေးတည်ဆောက်နေတဲ့ကာလမှာနှစ်ဖက်တပ်တွေအနေနဲ့ပြစ်ခတ်မှုမဖြစ်ပွားအောင်ထိန်သိမ်းဖို့လိုအပ်တယ်လို့ဆိုပါတယ်
။ဒီနေချက်ဒီဆောင်းတဲ့ကလမှာတော့နှစ်ဖက်စလုံးနည်းနည်းလေးအပြန်လာတိုက်ပြီးစနေမှာပဲတော်လာလို့တော့ပူပြီးတော့မှဆက်ပြီးနေလို့ကျွန်တော်အဲ့လိုပြစ်ထားတာပေါ့နော်
။ KMPP ဟာအစိုးရနဲ့2012ခုနှစ်မှလာမှာပြည်내အစ်စ်ပနာမပြစ်ခတ်ရက်စဲရေးနဲ့ဇွန်လ9ရက်နေ့မှာပြည်ထောင်စုစစ်ပနာမပြစ်ခတ်ရက်စဲရေးသဘောတူထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းဖြစ်ပါတယ်။ဒါပေမဲ့တနင်္ဂနွေလုံးပြစ်ခတ်တိုက်ခတ်မှုရက်စဲရင် NCA စာချုပ်ကိုတော့လက်မှတ်ရေးထိုးထားခြင်းမရှိသေးပါဘူ
းဆက်ပြီးတော့ရှမ်းပြည်နယ်တောင်ပိုင်းတောင်ကြီးခရိုင်ပင်လောင်မြို့ကနှစ်ပေါင်း120ကျော်ရှိတဲ့ဟော်နန်းကြီးကအင်္ဂါနေ့တုန်းကပြိုကျသွားပါတယ်အခုလိုမျိုးဟော်နန်းပြိုကျသွားတာဟာပြုပြင်ထိန်းသိမ်းဖို့အားနည်းလို့လားနမ်ဟော်မ်ကလည်းစူးစီးတင်ဆက်ထားပါတယ်
ပြခဲ့တဲ့အင်္ဂါနေ့တုန်းကပင်လောင်ဟော်နန်တစ်ခုလုံးပြိုကျသွားခဲ့ပါတယ်ပင်လောင်ဒေသခံရှမ်းစာပေရင်ကျေးမှုကော်မတီဝင်စိုက်ခမ်လွန်းကဟော်နန်ပြိုကျသွားတဲ့အနေအထားကိုရှမ်းပါလာနဲ့အခုလိုပြောပြပါတယ
်
မိုးခဏကြာပြီးတော့ပြိုသွားတာပါလေလည်းတိတ်မပြင်းပါဘူးဒီဟော်နန်ကသောက်ခမ်းချုပ်ခစ်ကလေးကဆိုတော့နှစ်ပေါင်း100ကျော်ရှိပြီလေဒီဟော်နန်ကဘယ်သူမှပြုပြင်မွမ်းမံတာမရှိခဲ့ဘူး2015ရုံးက RCSS ကနေပြုပြင်ပေးမယ်လို့ကတိလာပေးသွားပါတယ်အစီအဝေးလည်းနှစ်ခါလုပ်ပါတယ်တည်တည်လူမယ်ဆိုပြီးတော့ကော်မတီတွေပါတွေနဲ့တံခါတော်တွေနဲ့လည်းပါပါတယ်ကျွန်တော်စီကဆွေးနွေးတဘောတူညီမှုမရဘူးဖြစ်နေလို့ကောင်းဆောင်မဲ့တူလည်းမရှိဘူးလေအခုလိုပြိုကျတဲ့ထိဖြစ်ရတာအရန်စိတ်ကိုမကောင်းဖြစ်ရပါတယ
်အခုပြိုကျသွားတဲ့ဟော်နန်းကိုပင်လောင်းစော်ပွားစမိုးကျော်ကနောက်ဆုံးစော်ပွားအဖြစ်စွပ်စံသွားပါတယ်လက်ရှိမှာစော်ပွားကြီးစမိုးကျော်ရဲ့မဟာဒေဝီစောင်းနှံလာတင်ကနေထိုင်နေပါတယ်ပင်လောင်းဟော်နန်းပြလဲပြုတ်ပြင်းမွမ်းမံဖို့ပြုတ်လုံနေချင်းပြိုကျသွားတာဟာစိတ်မကောင်းဖြစ်မိတယ်လို့ညောင်ရွှေစော်ပွားရဲ့သမီးတော်ဖြစ်တဲ့စော်ဟင်မာတိုက်ကအခုလိုပြောပါတယ
်ဘုံခဲတဲ့နလာတုံးလာလမ်းဒီပြင်းနေသူမှစိတ်မိပါလို့ပြည့်ရစီအဖွဲစီးတစ်ခုပါလေပြင်းနေသူတိတ်ကားတဲ့လူကမရဘူးတဲ့ခွင့်ပေးဖို့လုံနေတုံးမှပြည်သွားပပအနေနဲ့ဘုံနေရပါတော့စော်ပွားအင်းနဲ့သူကထိတ်ထိတ်ရမယ်လို့ခေါ်လေအားလုံးအဲ့လိုလည်းလူချင်းတွေဖြစ်သွားအတိုင်းခံရတာမဟုတ်ဘူးတိုင်းခံရလို့အဲ့လိုဖြစ်ကြဆိုတလူပေါ့နော
် RCSS SSA ကနေပင်လောင်းဟော်နန်းပြန်လဲပြုတ်ပြင်ဖို့လိုအပ်တဲ့တစ်တွေပြင်ဆင်ထားပေမဲ့အကြောင်းမျိုးမျိုးကြောင့်ပြုတ်ပြင်မွမ်းမံခြင်းမရခဲ့ပါဘူးအခုလိုပြိုကျရတဲ့အဆင်ဖြစ်သွားတာဟာအစိုးရပေါ်မှာလည်းမူတည်တယ်လို့ RCSS ပြောခွင့်ရဒုတိယဗိုလ်မှူးကြီးဦးခေကအခုလိုပြောပါတယ်
ဒ ที่เราจะไปเหรอนั่นอยู่เลือดด้วยสุดากาฉันดูมิวต์มิวต์เทมเขาบุหรี่เนาะเมียนมาในงานตะคุลงยินดีมุดตะคุเบอเนาะเมียนมาในงานจะไม่จะตีสองตะคุเบเลยเอ๊ะข้าเจ้าเนาะนั่งตัวอาจุยอันนี้เนี่ยจะตีตัวไปในตะวันชิมลาลูเวเนาะ
လူပဲတင်ကောင်းကြွားပဲပေါ့နော်ပင်လောင်းဟော်နန်းဟာ2016ခုနှစ်တုန်းကမိုးတက်လေပြင်းကြလို့တချို့တဝက်ပြိုကျခဲ့ပြီးဖြစ်ပါတယ်အခုပြိုကျမှုဟာဆိုရင်တော့ဟော်နန်းတစ်ခုလုံးလုံးဝပြိုကျပျက်စီးသွားတာဖြစ်ပါတယ်အခုဆက်ပြီးသတင်းချင်းချက်ကိုနားဆင်ကြရမှာပါရှင်
KNU တပ်မဟာငါဖက်ကတတတစုဆောင်းလာကြောင်းကရင်ပြည်နယ်ဖာပုံမြို့နယ်မှာရှိတဲ့ကျေးရွာသားတွေထွက်ပြေးတိမ်းရှောင်နေရတယ်လို့တပ်မတော်ကာကွယ်ရေးဦးစီးချုပ်ရုံးကသတင်းထုတ်ပြန်ထားပါတယ်။ရခိုင်ပြည်နယ်မှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူအတီးပြုတ်လူနာအမျိုးသားနှစ်ဦးတွေ့ရှိရပြီဖြစ်လို့ဒေသခံတွေစိုးရိမ်မှုမြင့်တက်နေပါတယ်။
တော်ရရှိတွေခုနားဆင်ခဲ့ကြတာကတော့ VOA မြန်မာပိုင်းကနေထိတ်တန့်ရောက်နေတဲ့သတင်းတွေကိုကျွန်မဆွမ်းမြတ်မကတင်ပြပေးပါဦးမယ်။ COVID-19ကရောဂါကူးစက်ပြန့်နှံ့မှုပြဿနာနဲ့ကမ္ဘာနိုင်ငံတွေရင်ဆိုင်နေရချိန်မှာရှေ့လာတဲ့လောက်ကြရင်ကမ္ဘာစီးပွားရေးအင်အားကြီးခုနှစ်နိုင်ငံရဲ့ G7 ထိပ်သီးအစည်းအဝေးပွဲကိုလူချင်းတွေးဆုံပြုလုပ်ဖို့အတွက်အမေရိကန်သမ္မတကအကြံပြုခဲ့တဲ့အပေါ်ခေါင်းဆောင်တွေစဉ်းစားနေကြပါတယ်။အဲ့ဒီလိုမျိုးခေါင်းဆောင်တွေကြားမှာလူချင်းဆုံဆွေးနွေးနိုင်မယ်ဆိုရင်ပုံမှန်ပြန်ဖြစ်ပြီဆိုတာအကောင်းဆုံးအချက်ပြလိုက်နိုင်တာဖြစ်လိမ့်မယ်လို့သမ္မတ ဒေါက်တာ ထရမ့်ကဗဟုထုနေတော်ကတွစ်တက်ပေါ်မှာရေးသားခဲ့ပါတယ်။ကမ္ဘာတစ်ဝှမ်းမှာ COVID-19 ရောဂါဖြစ်ပွားတယ်လို့အတည်ပြုနိုင်သူ9000ကျော်သွားပါပြီ။အမေရိကန်ဂျွန်ဟော့ပကင်စ်တက္ကသိုလ်ကပြုစုထားတဲ့စာရင်းအရဆုစုပေါင်းသေဆုံးသူကသုံးသိန်း3000ဒီပါရှိပါတယ်။အဲ့ဒီထက်မှအမေရိကန်ပြည်ထောင်စုကအတည်ပြုလူနာသက်တမ်းခွဲကျော်သေဆုံးသူ6000ကျော်နဲ့အများဆုံးဖြစ်ပါတယ်။မနေ့ဗဟုထုနေ့ကတော့အတည်ပြုလူနာတနေ့ထဲမှာသက်သိန်း6000နဲ့ဆန်းချိန်တဲ့အများဆုံးဖြစ်ခဲ့တယ်လို့ကမ္ဘာ့ ၊ဘရာဇီးလ်နဲ့အိန္ဒိယနိုင်ငံတို့ဖြစ်တယ်လို့သတင်းတွေမှာဖော်ပြကြပါရယ်။ကိုရိုနာဗိုင်းရပ်စ်စတင်ဖြစ်ပွားခဲ့တဲ့တရုတ်နိုင်ငံဝူဟန်မြို့မှာတော်ရိုင်းတရိတ်ဆန်တွေကိုဖမ်းဆီးတပ်ဖြတ်တာ၊မွေးမြူတာ၊စားသုံးတာတွေကို၅နှစ်လုံးဝမလုပ်ဖို့တားမြစ်လိုက်ပါတယ်။ပေါ်ထူးနေကထုတ်ပြန်လိုက်တဲ့အဲ့ဒီအမိန့်ထဲမှာဘေးမဲ့ပေးထားတဲ့ကုန်းနေတဲ့တဝါတွေအပြင်ရေနေတဲ့တဝါတွေလည်းအကျုံးဝင်ပြီးအယောင်းဝယ်လုပ်တဲ့သူတွေတခြားစီးပွားရေးပြောင်းလုပ်ဖို့အတွက်အစိုးရကငွေကြေးအကူအညီတွေထောက်ပံ့ပေးသွားမယ်လို့ကတိပေးထားပါတယ်။ဒါပေမဲ့လည်းအဲ့ဒီတားမြစ်အမိန့်ထဲမှာတိုင်းရင်းစေးပေါ်ဆက်ဖို့အတွက်တရိတ်ဆန်တွေကိုအသုံးပြုမှုနဲ့ပတ်သက်လို့အချင်းချက်တွေအတော်များများပါဝင်နေပါတယ်။အိန္ဒိယနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတို့မှတိုက်ခတ်ခဲ့တဲ့အင်အားဖြင့်အမ်ဖန်ဆိုက်ကလုန်းမုန်တိုင်းကြောင့်14ယောက်ထပ်မံသေဆုံးပြီးတော့အိမ်ပေါင်းထောင်နဲ့ချီပျက်စီးဆုံးရှုံးခဲ့ပါတယ်။အိန္ဒိယနိုင်ငံအနောက်ဘင်္ဂောပြည်နယ်ကကိုကတာမြို့မှာမုန်တိုင်းထံအဆိုးဆုံးခံခဲ့ရပြီးတော့နေရာတော်တော်များများမှလည်းရေကြီးနေပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာလည်းရိုဟင်ဂျာဒုက္ခသည်ယာနဲ့ချီအပအဝင်လူပေါင်း2တန်းခွဲလောက်ဘေးလွတ်ရာမှပြောင်းရွှေ့နေကြရပါတယ်။ VOA မြန်မာပိုင်းစီစဉ်တွေကိုည9နာရီကနေ10နာရီထိဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ခဲ့တာဖြစ်ပါတယ်။အခုကြာသာရင်းနှီးကြအတွက်ရေဒီယိုအတန်းထွေးမှုကတော့ဒီလောက်ပါပဲရှင်။ VOA အစီအစဉ်တွေကိုနားဆင်အားပေးကြည့်ရှုကြတဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်မအဆုမြတ်မောပါ။
This program has come to you from the Voice of America, Washington. Welcome to the Voice of